Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါတော်တာရှင်များရှင် VOA American အသံရဲ့2023ခုနှစ်အောက်တိုဘာ10ရက်အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကို Washington DC မြို့တော်ကနေစတင်ထုတ်လွှင့်ပေးနေပါပြီ။ line to meter 25 40 53နဲ့ VOA ရဲ့ Facebook စာမျက်နှာကနေဖန်ယူနာဆင်နိုင်ပါတယ်ရှင်။ကျွန်မနှောင်လာပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာနေ့ခင်းပါတော်တာရှင်များခင်ဗျာကျွန်တော်ကငင်းချမ်းအေးပါဒီနေ့မနေ့နားဆင်ရမယ့်ထိတ်တန့်ရောက်သတင်းချို့ကတော့ sorry မှာကျင်းပခဲ့တဲ့ Ukraine ညီငယ်ရေးဆွေးနွေးပွဲကရုရှားပေါ်ထိုးနှက်ချက်ဖြစ်တယ်လို့ Ukraine ကပြောလိုက်တာတခါတောင်တရုတ်ပင်လယ်ထဲမှာတရုတ်နဲ့ Philippines ရေတပ်နှစ်ဖက်ထိတ်တိုက်တွေ့လို့တရုတ်တမတ်ကို Philippines ဘက်ကဆင့်ခေါ်လိုက်တဲ့သတင်းဒါ့အပြင်ထိုင်းနိုင်ငံရေးမှာဝင်းကျုပ်ဗိုလ်ချုပ်ကြီးဟောင်းပရာယွတ်နဲ့လက်တွဲခဲ့တဲ့ပါတီနဲ့ညမောင်းအစိုးရဖွဲ့မယ်လို့ဖွေတိုင်းပါတီကကြေညာလိုက်တဲ့သတင်းပါဝင်ထူးခြားတဲ့သတင်းတွေကိုနားလောင်နေတူတင်ဆက်ပေးဖို့ရှိပါတယ်ခင်ဗျာ
ကောင်းပါပြီရှင်စစ်ကောင်စီတပ်တွေအပြင်းထန်စစ်ကြောင်းဆင်တိုက်ခတ်နေတဲ့ရှမ်းကယားဒေသဒီမောဆိုနဲ့ဖဲခုံမှာရက်ရှည်တိုက်ပွဲတွေဆက်လက်ဖြစ်ပွားနေတဲ့တဲ့တင်ကိုလည်းဒီကနေ့ကြားဖို့ရှိပါတယ်
ไปกวยชื่อเฉยๆอะกวยชายาเนี่ยเจ๊ดั้งชายาเนี่ยไม่จำอยากบู้อยากมาดูซะยังไม่ชื่อแล้ว
อะเปอสงก็တော့နောက်ပိုင်းมาจ้ายาพို့ရှိပါတယ်ဒါအပြင်ပြပရောက်မြန်မာအလုပ်သမားတွေဝင်ငွေ25ရာခိုင်နှုန်းကိုစစ်ကောင်စီကတတ်မှတ်တဲ့နှုန်းနဲ့ပြန်ပို့ရတော့မဲ့တည်င်းနဲ့နိုင်ငံတကာတည်င်းဆောင်ပါတပုတ်ကိုလည်းထုတ်လွှင့်သွားဖို့ရှိပါတယ်ဒုတိယပိုင်းနိုင်ဝဲမှာတော့အပတ်စဉ်တင်ဆက်နေကြဖြစ်တဲ့တည်င်းထောက်မှစုစီးပွားရေးနဲ့အတူဒီနုပညာလောကကသတင်းတွေကိုတင်ဆက်ထားတဲ့တက်တန်ရောင်သတင်းလောအစီအစဉ်တွေကိုထုတ်လွှင့်သွားဖို့ရှိပါတယ်။ခုအရင်ဆုံးတော့ဒီကနေ့မနက်ဖက်ထိတ်တန်ရောင်သတင်းတွေကိုကိုငင်းချမ်းအေးနဲ့ကျွန်မအနံလောက်ပြောပြပါမယ်ရှင်
။ Saudi Arabia နိုင်ငံဂျဒါမြို့မှာဒီသတင်းပတ်ကုံကကျင်းပခဲ့တဲ့ Ukraine ညီငယ်ရေးဆွေးနွေးပွဲမှာပါဝင်တဲ့နိုင်ငံအားလုံးကနောက်ဆက်တွဲထပ်မံတွေ့ဆုံမှုသဘောတူညီခဲ့ကြပြီးဒါဟာရုရှားနိုင်ငံအတွက်ကြီးမားတဲ့ထိုးနှက်ချက်ဖြစ်ကြောင်း Ukraine သမ္မတရုံးအကြီးအကဲ Andriy Yermak ကနင်လာနေကသတင်းစာရှင်းလင်းပွဲမှာပြောပါတယ်ဂျဒါစရင်းရဲ့ဆွေးနွေးပွဲကိုတက်ရောက်ခဲ့တဲ့နိုင်ငံအားလုံးကယူကရိန်းလက်လိုက်နဲ့နေမည်စိုးမိုးရေးကိုအပြည့်အဝထောက်ခံကြောင်းနဲ့အစည်းအဝေးမှာယူကရိန်းကချမှတ်ထားတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုပဲဆွေးနွေးခဲ့တယ်လို့ဆိုပါတယ်ဒါပေမဲ့ယူကရိန်းဘက်ကအဆိုပြုထားတဲ့ရုရှားတပ်တွေစုခွာရေးနဲ့ယူကရိန်းပိုင်နဲ့အားလုံးကိုပြန်လည်ပေးအပ်ရေးတောင်းဆိုချက်အပါအဝင်အချက်၁၀ချက်ပါငြိမ်းချမ်းရေးအစီအစဉ်ကိုတော့တက်ရောက်ခဲ့တဲ့နိုင်ငံအားလုံးသဘောတူညီမှုမရခဲ့ကြပါဘူးနေရကြဂျေဒါညဉ့်ညဉ့်ရေးထိပ်သီးအစည်းအဝေးမှာနိုင်ငံပေါင်း40နိုင်ငံကအကြီးအကဲအရာရှိတွေတက်ရောက်ခဲ့ကြပြီးရုရှားကိုတော့ဖိတ်ကြားခြင်းမရှိပါဘူးဒီဆွေးနွေးပွဲကိုရုရှားနဲ့နှိစက်တဲ့ BRICS လို့ခေါ်တဲ့ထွန်းသစ္စာကမ္ဘာစီးပွားရေးနိုင်ငံတွေကဘရာဇီးလ်အိန္ဒိယတရုတ်နဲ့တောင်အာဖရိကနိုင်ငံတွေကကိုယ်စားလှယ်တွေလည်းတက်ရောက်ခဲ့ကြပြီးစစ်မှန်တဲ့ဆက်ဆက်ညှိနှိုင်းမှုတွေဖြစ်ဖို့ရုရှားပါဝင်နိုင်ငံအားလုံးပါဝင်ရမယ်လို့ဘရာဇီးလ်ကိုယ်စားလှယ်အဖွဲ့ကပြောကြောင်း AFP သတင်းမှာဖော်ပြထားပါတယ်ရုရှားဘက်ကတော့ sorry အစည်းအဝေးပွဲကိုပြစ်တင်ရှုတ်ချခဲ့ပြီးနည်းနည်းလေးမှအကျိုးမရှိဘူးလို့ပြောထားပါတယ်ခင်ဗျာ
အနောက်အာဖရိကနိုင်ငံများရဲ့ခေါင်းဆောင်တွေဟာနိုင်ဂျာနိုင်ငံအာဏာသိမ်းမှုနဲ့ပတ်သက်ပြီးတော့ဂျာတာပဒေးနေမှာတွေ့ဆုံကြဖို့ရှိပါတယ်အနောက်အာဖရိကနိုင်ငံများစီးပွားရေးအသိုက်အဝန်းလို့အထိပ္ပယ်ရတဲ့ ECOWAS ရဲ့အထူးထိပ်သီးအစည်းအဝေးကိုဂျာတာပဒေးနေမှာနိုင်ဂျီးရီးယားနိုင်ငံမျိုးရောအဘူဂျာမှာခေါ်ဆိုထားကြောင်းပြောရေးဆိုခွင့်ရှိသူ Imos Longo ကပြောပါတယ်အရသာသမရကိုတင်းငွေနေကနောက်ဆုံးထားပြီးတော့အာနာပြန်မအပ်ရင်စီးရဲအရာဝင်ရောက်ဆွတ်ဖက်မယ်လို့နိုင်ဂျာအာနာသိန်းစစ်ကောင်ဆောင်တွေကိုတတိပေးခဲ့ပေးမယ်လို့နိုင်ဂျာပြည်သူရဲ့ထောက်ခံမှုနဲ့အတူတိုင်းပြည်ရဲ့အချုပ်အခြာအာနာကိုကာကွယ်သွားမယ်လို့အာနာသိန်းစစ်တပ်ကယုံမြင်တမ်းကြားကနေကြေညာလိုက်ပါတယ်။နိုင်ဂျာရဲ့ဝေဟင်ပြန်တန်းသွားလာခွင့်ကိုလည်းပိတ်ပင်လိုက်ပါတယ်။အဲ့ဒီလိုပြန်တန်းခွင့်ပိတ်လိုက်တဲ့အတွက်လူသားချင်းစာနာထောက်ထားမှုလျင်တွေကိုလည်းရပ်ထားလိုက်ရတယ်လို့ကုလသမဂ္ဂကပြောပါတယ်။အင်းဒီချင်းမာလီနိုင်ငံနဲ့ဘာကီနာဖာဆိုနိုင်ငံတို့ကလည်းနိုင်ဂျာကိုထောက်ခံတဲ့အနေနဲ့သူတို့ရဲ့ကိုယ်စားလှယ်အဖွဲ့ကိုစီလိုမယ်လို့မာလီနိုင်ငံကပြောပါတယ်။အဲ့ဒီနိုင်ငံစလုံးမှာလည်းမကြာမီကစစ်တပ်ကအာဏာသိမ်းထားတာပါ။တကယ်လို့သမ္မတဘာဇိုရမ်ကိုလွှတ်မပေးသမ္မတနေရာပြန်မပေးခဲ့ဘူးဆိုရင်တော့စီအေအရဝင်ရောက်နိုင်မယ့်အစီအစဉ်တရက်ကိုအနောက်အာဖရိကနိုင်ငံများရဲ့ကာကွယ်ရေးဝန်ကြီးတွေကဆွေးဆွဲခဲ့ကြပါတယ်။အတိတ်တုန်းကလည်း15နိုင်ငံပါတဲ့ ECOWAS ရဲ့အဖွဲ့ဟာအဖွဲ့ဝင်တိုင်းပြည်တွေကိုစစ်တပ်တွေစီလုခဲ့ပူပါတယ်။ဒါပေမဲ့လို့နိုင်ဂျာပြည်ထနာကိုဘယ်လိုဖြေရှင်းမယ်ဆိုတာကတော့မရှင်းလင်းလာသေးပါဘူး။ကုလသမဂ္ဂအတွင်းမှုချုပ်ကတော့ ECOWAS ကိုအပြည့်အဝထောက်ခံကြောင်းကုလသမဂ္ဂပြောရေးဆိုခွင့်ရှိသူကပြောဆိုထားပါတယ်။
ရေပိုင်နဲ့အငင်းပွားနေတဲ့တောင်တရုတ်ပင်လယ်အတွင်းဖိလစ်ပိုင်သင်္ဘောတွေနဲ့ထိတ်တိုက်တွေ့ချိန်မှာတရုတ်ကမ်းခြေဆောင်တပ်ကပြင်းထန်တဲ့ရေအမြောက်တွေအသုံးပြုခဲ့တာနဲ့ပတ်သက်ပြီးပြင်းပြင်းထန်ထန်ကတ်ကွက်ကြောင်းတရုတ်တံမတ်ကိုတနင်္လာနေ့မှာဆင့်ခေါ်ပြောဆိုခဲ့တယ်လို့ဖိလစ်ပိုင်တာဝန်ရှိသူတွေကပြောပါတယ်။ စနေနေ့ကဖိလစ်ပိုင်နိုင်ငံပါလဝန်ပြည်နယ်အနီးတောင်တရုတ်ပင်လယ်ကဖိလစ်ပိုင်စစ်တပ်ထိန်းချုပ်ထားတဲ့ Second Thomas Shaw အမည်နဲ့တနာကြောက်တန်းကျွစုငယ်အနီးမှာဖိလစ်ပိုင်ရေရင်တွေဟာကျွန်းပေါ်ကသူတို့တပ်ဖွဲ့တွေစီရိတ်ခါတွေလာပေါ်တော့မှနှစ်ဖက်တင်းမာမှုတွေဖြစ်ခဲ့တာပါဒီကျွန်းကိုတရုတ်ကသူတို့ပိုင်အဖြစ်တောင်းဆိုထားတာလည်းဖြစ်ပါတယ်တရုတ်ကမ်းရန်းစောက်တပ်ဖွဲ့ကသူတို့တင်းမောတွေကရေအမြောက်အသုံးပြုခဲ့ကြောင်းဝန်ခံထားပါတယ်တရုတ်ကမ်းခြေစောက်တင်းမော6စီးနဲ့ပြည်သူစစ်တင်းမော2စီးကဖိလစ်ပိုင်ရေတပ်ကငှားရမ်းအသုံးပြုနေတဲ့အရက်ဖက်သုံးတင်းမော2စီးကိုပိတ်ဆို့ထားတဲ့ရုတ်တံတဲ့ဓာတ်ပုံတွေကိုဒလနာနေမှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာဖိလစ်ပိုင်တာဝန်ရှိသူတွေကထုတ်ပြပါတယ်ထောက်ပံ့ရေးတင်းမော2စီးကိုတရုတ်ကမ်းခြေစောက်တပ်ရဲ့အင်အားပြင်းရှင်အမြောက်ထိမှန်ခဲ့ကြောင်းဖိလစ်ပိုင်စစ်တပ်ကပြောပါတယ်ထောက်ပံ့ရေးတင်းမော2စီးကပဲဖိလစ်ပိုင်တပ်ဖွဲ့တွေစီရိတ်ခါရေးလောင်စာနဲ့အခြားထောက်ပံ့ရေးပစ္စည်းတွေပေးဖို့ခဲနိုင်ကြောင်းသတင်းထုတ်ပြန်ပါတယ်တရုတ်ဖိလစ်ပိုင်ဗီယက်နမ်မလေးရှားထိုင်ဝမ်နဲ့ဘရူနိုင်းနိုင်ငံတွေဟာတောင်တရုတ်ပင်လယ်ထဲမှာကာလကြာရှည်ရေပိုင်နဲ့ငင်းပွားမှုတွေဖြစ်နေတာဖြစ်ပါတယ်ခင
်ဗျာရခိုင်ဝန်ကြီးချုပ်ဗိုလ်ချုပ်ဂျီဟောင်ပရယုတ်ချန်အောင်ချနဲ့လက်တွဲခဲ့တဲ့ပါတီနဲ့ညွန့်ပေါင်းအစိုးရဖွဲ့မယ်လို့ဖွဲ့တိုင်းပါတီကတင်းလန်းလေးကကြေညာလိုက်ပါတယ်ပွန်ဂျာတိုင်းပါတီဟာနောက်ဆုံးရွေးကောက်ပွဲအရအမတ်နေရာ80တနေရာရရှိထားပြီးတော့ဖွဲ့တိုင်းပါတီက140တနေရာရရှိထားတာဖြစ်တဲ့အတွက်စုစုပေါင်း212နေရာရှိနေပြီဖြစ်ပါတယ်ညွန့်ပေါင်းအစိုးရဖွဲ့နယ်အောင်ချပါတီတွေကိုပါဝင်ဖို့ကန့်လန့်သွားမယ်လို့ဖွဲ့တိုင်းပါတီကကြေညာချက်ထောက်ပြန်ပါတယ်တော်ဝင်အတရေဖြတ်မှုဥပဒေကိုမပြင်ဆင်တဲ့အပြင်ရွေးကောက်ပွဲမှာအမတ်နေရာအများဆုံးရခဲ့တဲ့ရှေ့သို့ချီအဓိပ္ပာယ် Move Forward ပါတီညွန့်ပေါင်းအစိုးရမှာမပါဝင်ဖို့တတ်မှတ်ချက်2ချက်နဲ့ပွန်ဂျာတိုင်းပါတီကဖွဲ့တိုင်းပါတီနဲ့လက်တွဲလိုက်တာဖြစ်တယ်လို့တနင်္လာနေ့မှာကျင်းပခဲ့တဲ့နှပါတီပူရသတင်းစာရှင်းလင်းပွဲမှာပွန်ဂျာတိုင်းပါတီကောင်းဆောင်အနုတင်ချဝေလာကူကပြောဆိုသွားတာပါသူဟာပရာယုအစိုးရအဖွဲ့မှဒုဝန်ကြီးချုပ်တာဝန်အပြင်ကျန်းမာရေးဝန်ကြီးအဖြစ်ပါဆောင်ရွက်ခဲ့သူပါဖွဲ့တိုင်းပါတီကဦးဆောင်မဲ့အစိုးရအဖွဲ့ဟာထိုင်းနိုင်ငံရဲ့ဖွဲ့စည်းပုံအသစ်မူကြမ်းကိုအဆိုပြုမယ်လို့ဖွဲ့တိုင်းပါတီရဲ့ကောင်းဆောင်ချိုလာနန်စရီဂေါကပြောပါတယ်လက်ရှိဖွဲ့စည်းပုံဟာနိုင်ငံရဲ့အချက်အသေးကိုဖြစ်ပေါ်စေခဲ့တာကြောင့်အဆိုပြုတာဖြစ်ကြောင်းချိုလာနန်ကပြောကြားပါတယ်ရွေးကောက်ပွဲမှာအမတ်ဦးရဲ့အများဆုံးရခဲ့တဲ့ရှေ့သို့ချီပါတီကောင်းဆောင်ဖီတာလမ်ဂျာလောင်လတ်ဟာအောက်လွတ်တော်မှာအမတ်ဦးရဲ့312ဦးနဲ့အများစုမဟာမိတ်အဖွဲ့ကိုဖွဲ့နိုင်ခဲ့ပေမလို့ဖွဲ့စည်းပုံအရစစ်တပ်ခန့်အထက်လွတ်တော်ကြောင့်အစိုးရမဖွဲ့နိုင်ခဲ့တာဖြစ်ပါတယ်
UAE American Tan မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ24 kHz 1213ညလိုင်းဒိုမီတာ40 kHz 0413ညလိုင်းဒိုမီတာ57 kHz 5805နဲ့လိုင်းလမ်းမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
UAE ကနနေ့ခင်းသတင်းစီစဉ်တွေဆက်လက်တင်ဆက်ပေးနေတာဖြစ်ပါတယ်မလေးရှားနိုင်ငံပီနန်မြို့တော်မှာရှလေးလုံးထိမ့်မှတ်အခမ်းအနားနဲ့တော်လိုင်းရံမုံငွေဂီတဖြော်ပွဲတစ်ခုကိုကွာလာလမ်ပါပါဝင်မလေးရှားပြည်နယ်အသီးသီးကမလေးရှားရောက်မြန်မာတွေပူးပေါင်းပြီးဩဂတ်စ်လ6ရက်နေ့ကကျင်းပခဲ့ကြပါတယ်ဆက်နာရှင်စနစ်စန့်ကျင်မှာအရင်ခေတ်တွေကပေးဆက်ခဲ့ကြတဲ့တော်လိုင်းသရေကောင်းတွေကိုအောက်မေ့ဂုံပြုတဲ့အနေနဲ့မလေးရှားရောက်မြန်မာတွေအများစုတက်ရောက်နိုင်တဲ့ပိတ်ရက်ဖြစ်တဲ့ဩဂတ်စ်6ရက်နေ့မှာအဖွဲ့တွေပေါင်းပြီးလုပ်ခဲ့ကြတာလို့မြို့သားဒီမိုကရေစီအဖွဲ့ချုပ်မလေးရှားဌာနခွဲကရုံးဖွဲ့မှုဦးစိုးထက်သိန်းကဒီကိုပြောပါတယ
်ဘာလို့ကျွန်တော်တို့အားလုံးဒီပြည်နယ်မှာသွားပြီးတော့မှရှင်းလင်းလို့အောင်းမြေပွဲခန်းနာကိုကျွန်တော်တို့လှုပ်ကြတယ်လှုပ်ပြီးတဲ့အခါကျွန်တော်တို့ပထမဦးဆုံးကျွန်တော်တို့ဟိုဒီနိုင်ငံတော်အလံနိုင်ငံတော်အလံဆိုတဲ့တော်လိုင်းရဲ့အလံကိုကျွန်တော်တို့အလေးယူခြင်းခန်းနာကျွန်တော်တို့လှုပ်ကျွန်တော်တို့ဒီမလေးရှားရောက်မြန်မာတွေဒီမလေးရှားရောက်ဒီဟိုတော့ဘာလို့ကောင်းလောက်နေအနေနဲ့ကကျွန်တော်တို့ကတော်လိုင်းကြီးအတွက်အမှတ်တရဖြစ်နေမယ်ဒီနေ့ကောင်းနေ့ရမျိုးတွေမှာကျွန်တော်တို့ကတော်လိုင်းကိုဖျက်ဆီးနေရဲ့လို့တဲ့အသိစိတ်ကိုမမိသွားအောင်ပြီးတဲ့အခါကျတော့ကျွန်တော်တို့အချက်အရင်တော်လိုင်းမှာဖေးဆက်ခဲ့ကြတဲ့တော်လိုင်းသူရဲကောင်းတွေရဲ့ကျေးဇူးကုန်တဲ့ရင်းကိုကျွန်တော်တို့ကပြောလို့မမိပြဘူးအောင်းမေးတတိရတဲ့ဆိုတဲ့အကြောင်းဒီသမိုင်းရောက်အစင်လာတယ်လို့ကကျွန်တော်တို့ကပြောပြတဲ့အစီအစဉ်ခန်းသားတည်းရဲ့ကျွန်တော်တို့ထည့်ထားတယ်အဲ့ဒီအစီအစဉ်ခန်းသားမှာလို့ကျွန်တော်ကိုယ်တိုင်ပဲကျွန်တော်ကြိုးပြခဲ့တယ်အဲ့ဒါလေ
းဒီရှလေးလုံးထိမ့်မှတ်ပွဲကိုပြည်နယ်မျိုးကအမှန်တရားမြန်လို့သူများအဖွဲ့နဲ့မတရားပက်တော်သား CSP Music Bank ကနေဦးဆောင်ကျင်းပခဲ့ပြီးမလေးရှားရောက်နိုင်ငံရေးတကြွလှုပ်ရှားသူ100လောက်တက်ရောက်ခဲ့ကြပါတယ်ခင်ဗျာ
အီရန်နိုင်ငံကယူရိုနီယံတန်ဆင်မှုပို့ပြီးတော့တိုးတက်အောင်လှုပ်ဆောင်လာနေပြီးရုရှားကိုတိုက်ခိုက်ရေးဒရုန်းယာဉ်တွေထောက်ပံ့ပေးနေတာကိုဂျပန်နိုင်ငံကရက်တက်မအေးကြောင်းတနင်္လာနေ့ကပြောကြားလိုက်ပါတယ်ဂျ ဂျပန်နိုင်ငံခြားရေးဝန်ကြီးယိုရှီမာဆာယာဟာရှိနဲ့အီရန်နိုင်ငံခြားရေးဝန်ကြီးဟိုဆိန်အမီရာဘာဒူလာဟီယန်တို့ကိုတိုကျိုမြို့မှာတွေ့ဆုံကြစေမှာပြောကြားလိုက်တာဖြစ်တယ်လို့ဂျပန်နိုင်ငံခြားရေးဝန်ကြီးဌာနကပြောပါတယ်။ဒီကိစ္စနဲ့ရက်နဲ့ပတ်သက်ပြီးတော့အပြုသဘောဆောင်လုပ်ဆောင်ဖို့မစ္စတာယာယာရှိကမေတ္တာရက်ကန်ခဲ့တယ်လို့သတင်းထုတ်ပြန်ချက်မှာပြောပေမဲ့အသေးစိတ်ကတော့မပြောပါဘူး။ရုရှားကယူကရိန်းကိုစစ်ပွဲဆင်နွှဲရမှာအီရန်ဒရုန်းယာဉ်တွေကအဓိကအစိတ်အပိုင်းဖြစ်ပါဝင်နေတာပါအစပိုင်းတုန်းကတော့အီရန်ကအဲ့ဒီဒရုန်းတွေပေးတယ်ဆိုတာကိုညင်းဆိုခဲ့ပေမဲ့နောက်ပိုင်းမှာဒီဒရုန်းတွေကရုရှားကျူးကျော်စစ်မဆမီကပုတ်ခဲ့တာဖြစ်တယ်လို့ပြောပါတယ်ဒါပေမဲ့လည်းပဋိပက္ခအထက်မှာအီရန်ဒရုန်းတွေကိုအသုံးပြုနေတဲ့အရေးအတွက်ကပုံမှန်ပို့ဆောင်ပေးနေတာကိုပြသနေတာပါမော်စကိုမြို့အရှေ့ပိုင်းမှာဒရုန်းထုတ်လုပ်ရေးစက်ရုံကိုတိစောက်ထားပြီးတော့အီရန်ကပစ္စည်းတွေရုရှားကိုပို့ပေးနေတယ်လို့အမေရိကန်သမ္မတအဖီရိုကဂျွန်လာမှာပြောကြားခဲ့တာပါအီရန်ရဲ့နျူကလ িয়ার အစီအစဉ်ရဲ့တိုးချဲ့မှုကိုလည်းရည်တမ်းမေးအကြောင်းဂျပန်နိုင်ငံခြားရေးဝန်ကြီးကပြောကြားခဲ့ပြီးတော့ဘာအကြောင်းပြအချက်မှကြိုတင်သတ်မှတ်မထားဘဲအပြည်ပြည်ဆိုင်ရာအနုမျိုးစွာရင်အေဂျင်စီ IAEA နဲ့အပြေအဝပူးပေါင်းဆောင်ရွက်ဖို့အီရန်နိုင်ငံခြားရေးဝန်ကြီးကိုတိုက်တွန်းခဲ့တာပါခုအချိန်မှာအီရန်ကအနုမျိုးပုံလုံးနိုင်နေပြီလို့ကြွမ်းကျင်သူတွေကပြောကြပါတယ်။ဒါပေမဲ့လည်းအခုအချိန်ထိအီရန်ကအနုမျိုးပုံလုံးမဲ့လမ်းကြောင်းကိုမလိုက်သေးဘူးလို့အမေရိကန်ထောက်လှမ်းရေးကတော့ဇူလိုင်လတုန်းကအကဲဖြတ်ထားပါတယ်။
ရုရှားနိုင်ငံဟာအခုသတင်းမဲ့အထဲမှာနှစ်90နီးပါးအတွင်းပထမဆုံးအကြိမ်ဖြစ်လက်ကဘာခီးစဉ်စတင်မှုရှိကြောင်းတနင်္လာနေ့ကပြောပါတယ်ရုရှားအာကာသအေဂျင်စီ Roscosmo က Luna 25အမည်နဲ့အာကာသယာဉ်ကိုတောက်ချနေအစောပိုင်းမှာလွှတ်တင်မှုစီစဉ်ထားတာပါလာဆင်းယာဉ်ကိုတည်ဆောက်မဲ့ Soyuz ဒုံးပျံကိုတော့ရုရှားအရှိဖျားက Vostochny Cosmodrome အာကာသစခန်းမှာလွှတ်တင်မှာဖြစ်ပါတယ်လာဆင်းယာဉ် Luna 25ဟာလာဘောကိုဆင်းသက်ပြီးမြေနမူနာတွေကိုယူကနှစ်ရှင်နှစ်ရှည်လစ်လာရေးသိပ်ပံသုတေသနတွေလုပ်မယ်လို့ရုရှားအာကာသအေဂျင်စီရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။အာကာသယာဉ်ဟာလွှတ်တင်ပြီး9ရက်အကြာမှာလာဘောကိုရောက်ရှိမယ်လို့ခန့်မှန်းထားပါတယ်။အလေးချိန်ပေါင်1250လောက်ရှိတဲ့ခြေလေးချောင်းတက်လာစင်းယာဉ်ဟာလက်ကဘာရဲ့တောင်ဝင်ရွံ့စွန်းဒေသမှာဆင်းသက်မယ်လို့မျှော်လင့်ရပါတယ်။အရင်ကတော့လာဘောဆင်းသက်တာအများစုကလရဲ့ equator အနီးမှာဖြစ်ပါတယ်1986ခုနှစ်နောက်ပိုင်းရုရှားရဲ့ပထမဆုံးလက်ကဘာခီးစဉ်ဟာအရင်ဆိုဗီယက်ယူနီယံရဲ့ရှေ့ဆောင်အာကာသအစီအစဉ်ကိုပြန်လည်စတင်ဖို့ကြိုးပမ်းချက်ဖြစ်ပါတယ်ရုရှားအာကာသအေဂျင်စီဟာဆိုဗီယက်ခေတ်ဒီဇိုင်းနဲ့နည်းပညာကိုမိကိုနေရာဆက်ဖြစ်ပြီးအချင်းပြတ်ခြားစားမှုအရှုပ်တော်ပုံတွေနဲ့အရင်မအောင်မြင်မြင်ဖြစ်ခဲ့တဲ့အာကာသလွတ်တယ်မှုတွေအပါအဝင်စိုးရုပ်မှုတွေနဲ့ရင်ဆိုင်ခဲ့ရပါတယ်ကမ္ဘာတဝန်းအာကာသစူးစမ်းလေ့လာရေးမှာနောက်ကျကျန်းနေခဲ့ပြီးတစ်ဖက်ကလည်းအမေရိကန်နဲ့တရုတ်နိုင်ငံတွေရဲ့ပြန်ဆိုင်မှုကလည်းပြင်းထန်နေချိန်မှာရုရှားကအခုလိုတကြော့ပြန်လက်ကဘာခီးစတင်မှာဖြစ်ပါတယ်ခင်ဗျာ
တောင်ကိုရီးယားကနာမည်ကျော် TY BTS ရဲ့သချင်းရေးဆရာနဲ့ rap အဆိုတော် Suga ဟာစစ်မှုမထမ်းမနေရသတ်မှတ်ချက်အရစတင်တာဝန်ထမ်းဆောင်လိုက်ပြီလို့ TY အဖွဲ့ကသတင်းလာနေကပြောပါတယ်သူဟာစစ်သက်တာဝန်ကိုထမ်းဆောင်ဖို့သွားတဲ့ BTS ရဲ့တရားမြောက်အဖွဲ့ဝင်လည်းဖြစ်ပါတယ်သူဟာဆိုင်းငံ့ကာလာကိုဆက်လက်မယူဖို့ရှောက်ထားခဲ့တာဖြစ်တယ်လို့အဖွဲ့ကသတင်းထုတ်ပြန်ပါတယ်အသက်18နှစ်နဲ့28နှစ်ကြားခန္ဓာကိုယ်တန်ဆွမ်းတဲ့ကိုရီးယားအမျိုးသားတွေဟာစစ်မှုထမ်းအဖြစ်နနစ်တာဝန်ထမ်းဆောင်ရပါတယ်ဒါပေမဲ့လည်း2019မှာပြင်ဆင်လိုက်တဲ့ဥပဒေအရကမ္ဘာတဝန်းအသိအမှတ်ပြုခံရတဲ့ K-pop star တွေဟာအသက်30အထိစစ်မှုမထမ်းမနေရတာဝန်ကိုရွှေ့ထားလို့ရပါတယ်အခုလည်းဥပဒေပြင်ဆင်ချက်အသေးသေးကိုဆွေးနွေးနေကြတာပါဒီပြင်ဆင်ချက်အရာဆိုရင်တော့ K-pop star တွေဟာစီးရဲလှည့်ခြင်းမှု၃ပါးပဲဆင်ဖို့လိုတော့မှာပါ။ April လတုန်းကလည်း BTS အဖွဲ့ဝင် Grammy ဆုစရင်ရှင် J-Hope ဟာသူ့ရဲ့ဆင်မှုမထမ်းမနေရတာဝန်ကိုစတင်ထမ်းဆောင်ခဲ့တာပါ။အဲ့ဒီနောက်သူတို့အဖွဲ့ထဲကအသက်အကြီးဆုံး Jin ကဒီဇင်ဘာလမှာဆင်မှုထမ်းစတင်ခဲ့ပါတယ်။ဆင်မှုထမ်းပြီးသွားပြီးတော့စိတ်ချလက်ချပြန်လာတဲ့အချိန်ထိဆုကကိုဆက်လက်ချစ်ခင်အားပေးကြဖို့ပြောလိုကြောင်းသတင်းထုတ်ပြန်ချက်ကဆိုပါတယ်။ဒီနေ့အစောပိုင်းမှာဆုကဟာတကိုယ်တော်ဖျော်ဖြေပွဲကိုကဘာလုံးတွားခဲ့ပြီးတော့ YouTube မှာလည်းသူ့ရဲ့ဆွေးနွေးခန်းတရားကိုဖွင့်လှစ်ထားတာဖြစ်ပါတယ်အင်္ဂါနေ့မနက်ပိုင်းထိတ်တန့်ရောက်တဲ့နေ့ကတော့ကိုငင်းချင်းအင်းနဲ့ကျွန်မနန်းလောက်တင်ပြခဲ့တာပါရှင်VOA မြန်မာပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ဆက်သွားမယ်။အရင်ဆုံးရှန်ကယားဖက်ကစီးရီအခြေအနေနဲ့စကားကြရအောင်ပါ။ စစ်ကောင်စီတပ်တွေအပြင်းထန်စစ်ကြောင်းဆင်တက်ခဲ့နေတဲ့ရှမ်းကယားဒေသတီမောဆိုနဲ့ဖဲခုံမှာရက်ရှိတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတယ်လို့ရွာခန့်နဲ့ကရင်နေလူခွင့်ရဖွဲ့တွေက VOA ကိုပြောပါတယ်။တိုက်ပွဲတွေအတွင်မှာလက်နက်ကြီးနဲ့လေကြောင်းအသုံးပြုပြီးတော့ပစ်ခတ်တိုက်ခတ်မှုကြောင့်ရွာသူရွာသားတွေနေအိမ်မှာမနေရတော့ဘဲနဲ့ဘေးလွတ်ကင်းတဲ့ဒေသတွေစီတင်းရှောင်နေကြတာပါ။ဒီလိုတင်းရှောင်နေရတာအချိန်တော့ကြာလာတာနဲ့အမြလိုအပ်ချက်တွေလည်းပုံမြင့်တက်လာပါတယ်။စစ်ပြေးဒုက္ခတွေကြားဆန်စီနဲ့စားစားတဲ့အခြေခံစားတောက်ကုန်တွေပြက်လက်တဲ့အခြေအနေကြောင့်အစားအသောက်တွေမျှဝေပြီးတော့ရှော့စားနေကြရတယ်လို့လည်းပြောပါတယ်။တည်တည်ပြေဖို့ချက်ကိုတော့ဦးတင်မောင်တန်းတင်ပြထားပါတယ
်။လက်နက်ကိုက်ဒေါ်လာရေးအားကောင်းတဲ့ဒေသတွေမှာစစ်ကောင်စီတပ်တွေကအပြင်းထန်ထိုးစစ်ဆင်တိုက်ခိုက်နေပါတယ်။ဒါကြောင့်ရှမ်းကယားဒေသနေရာအနှံ့မှာကင်းနီပူပေါင်းတပ်ဖွဲ့နဲ့စစ်ကောင်စီတပ်တွေကြားအခုချိန်ထိဂျိုကြားဂျိုကြားတစ်ဖက်တိုက်ခိုက်တာတွေဆက်လက်ဖြစ်ပွားနေတာပါ။ကြရလို့ခေါ်တဲ့ကရင်နီပြည်နယ်ဒီမော့ဆိုမြို့နယ်အရှိပဲချမ်းမှာဒီကနေ့တနင်္လာနေ့ထိရက်ရှည်တိုက်ပွဲတွေဖြစ်ပွားနေတယ်လို့ကရင်နီလူခွန်ရေးအဖွဲ့တီထောင်သူကိုပညာက VOA ကိုအခုလိုပြောပါတယ
်။ဆူဆူနဲ့ဒီမော့ဆိုရှိချမ်းအဒီဒီကလာမကြီးဘေးတစားပေါ့နော်။တိုက်ပွဲတော့ဖြစ်တော့ပေါ့နော်။ရက်တိုင်းဖြစ်တဲ့ကို၄၅၆ရက်ကြာဝိုင်းပေါ့နော်။တချို့အဲ့ဒီမှာပြန်လောက်ခစားတော့ရွာကနေတော်တဲ့မှာတော်ပြအိရတာရှိလို့ပေါ့နော်။
တိုက်ပွဲဖြစ်တဲ့နေရာကရွာသူရွာသားတွေနေအိမ်မှာမနေရကြပဲတောတောင်တွေထဲမှာသွားအိမ်နေကြရတယ်လို့သူကဆိုပါတယ်။အလားတူရှမ်းကယားနယ်စပ်ကရှမ်းပြည်နယ်တောင်ပိုင်းဖဲခုံမြို့နယ်စက်တော်ကျေးရွာခေါင်းဤကျေးရွာဘက်မှာလဲနှစ်ဖက်ပစ်ခတ်တံတွေနေစင်တဲ့အမြကြားနေရတဲ့အကြောင်းအနီးနားမှာတင်းရှောင်နေတဲ့ရွာကအမျိုးသမီးတူကလည်းအခုလိုပြောပါတယ်။
တိုက်ပွဲရှိတဲ့ချင်းအဆက်ပဲကြားရတယ်ညတိုင်းကြားရတယ်လည်းမမြန်ရဘူးရမလူစီရောက်မရှိတော့ဘူး။အစိုးရအတခါကလေးအကြီးနင်းနေတယ်ဒီရင်လည်းလာတယ်ဒီခေတ်ကတော့ရတော့လည်းလာတယ်လားကျဲတယ်ပြမမိတိုင်းကြားရတယ်ဒီအတိုင်းဖြစ်တယ်ရတိုင်းကြားရတယ
်စစ်ကောင်စီဘက်ကလက်နက်ကြီးအပြင်လေကြောင်းတွေပါအပြင်းထန်တိုက်ခိုက်နေတာကြောင့်ရွာသူရွာသားတွေအတော်များများကအိုးအိမ်ဆွတ်ခွာဘေးလွရာကိုထွက်ပြေးတိမ်းရှောင်နေကြရပါတယ်လက်တလောဖြစ်နေတဲ့ဖဲခုံဒီမော့ဆိုဘက်ကတိုက်ပွဲနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာထုတ်ပြန်တာမျိုးတော့မရှိသေးပါဘူးကင်းနီမျိုးသားမြတ်ကာကွယ်ရေးတပ် KNDF ဘိုးပြန်ကြိုင်းတာဝန်ရှိသူတို့ကတော့ရီဒေသတွေမှာစစ်ကောင်စီဘက်ကထိုးစစ်ဆင်လာလာမှုနှစ်ဖက်ထိတွေ့မှုရှိနိုင်ပေမဲ့မြေပြင်အခြေအနေနဲ့ပတ်သက်လို့အသေးစိတ်မသိရသေးဘူးလို့ပြောပါတယ်
။အဲ့ဒီဖက်မှာတော့စစ်ကောင်စီစစ်ကြောင်းတွေရှိနေတယ်ဗျာ။ဆိုတော့တိုက်ပွဲဖြစ်နိုင်တယ်ဟိုပစ်ခတ်မှုတွေရှိနိုင်တယ်ပေါ့။ဆိုတော့ကျွန်တော်တို့ကတော့အသေးစိတ်တော့မသိရသေးဘူးပေါ့နော
်။ပြီးခဲ့တဲ့မတ်လကလေးကစစ်ကောင်စီတပ်တွေထိုးစစ်ဆင်ခဲ့တာကြောင့်ဖဲခုံမြို့နယ်ဆက်တော်ရွာကြီးရွာတွိုက်ပါကာကွယ်ရေးတပ်တွေနဲ့တိုက်ပွဲပြင်းထန်လာခဲ့တာပါ။ဒါကြောင့်ဒေသခံတွေရွာမှာမနေရတော့ဘဲဘေးလွရာကိုတိမ်းရှောင်နေကြပါဗျ။အချိန်ကြာလာတာနဲ့အမျှလိုအပ်ချက်တွေကလည်းကြီးမားလာပါတယ်။စစ်ပြေးဒုက္ခတွေကြားမှာစံစီစားပြက်လက်နေပြီးအစားအသောက်တွေမျှဝေစားနေကြရတယ်လို့စစ်ရှောင်းအမျိုးသမီးတူကပြောပါဗျ။ကြား
တော့ဘာမှမပြေဘူးကြီးမားအစီတွေစားတွေတားလို့တဲ့ရှောင်းလာသေးပြီးဘာမရသေးဘူး။အခုကြီးဘာမရသေးဘူးတခါလည်းမရဘူး။ထွက်လာတဲ့ချိန်ကစံစပါးတွေနည်းနည်းတင်လာလို့အခုအကုန်လုံးပြီခြေကဘူးသူများထားအရင်ငါးမျိုးလေးညဟာငါးဆိုင်ရတဲ့မျိုးထိုးလို့တော့စံလည်းမရှိစီလည်းမရှိစီလည်းမဆိုင်ရတယ်ခင်ဗျာသူများခေါ်ရရဲ့ချိန်မှတော့ရတယ်ဆိုင်ရတယ်သူများခေါ်လို့မရှိဆိုအိမ်မှာပဲနေနည်းနည်းပပပဲချော့ဆိုင်ရတဲ့မျိုးလေ
းဆစ်ချောင်အများစုကနေစားအလုပ်တွေလိုက်လုပ်ပြီးဆိုင်ရတော်ရေးပြဿနာကိုဖြေရှင်းနေရတယ်လို့လည်းဆိုပါတယ်ဒါကလည်းတခါတလေမှအလုပ်ရတာမို့အခုချိန်မှာအတော်လေးခက်ခဲနေတဲ့အကြောင်းနဲ့အဝတ်ထည်နေရာထိုင်ခင်းတဲ့စားနပ်ရိက္ခာအကူအညီတွေအလွန်မင်းလိုအပ်နေတယ်လို့လည်းပြောဆိုကြပါတယ်ခင်ဗျာ
။ရှမ်းကယားဖက်ကစီရေးအခြေအနေဦးတင်မောင်သားတင်ပြသွားတာပါရှင်။ခုတစ်ဆက်တည်းပြပရောက်မြန်မာအလုသမားတွေဝင်ငွေပြန်ပို့ရမယ့်တရင်ပဲဆက်ရအောင်ပါ။ပြပရောက်မြန်မာအလုသမားတွေအင်ကိုငွေပြန်ပို့တဲ့အခါမှာလှစာရဲ့25ရာခိုင်နှုန်းကိုတရဝင်ပြန်ပို့ရမယ်ဆိုတာကိုအကြံဖြင့်ရထားပြီးတော့အသေးစိတ်ညွှန်ကြားချက်တွေအတွက်ဌာနတွင်မှဆွေးနွေးနေကြောင်းမြန်မာအလုသမားရေးဌာနက VOA ကိုပြောပါတယ်။အလုသမားရေးဌာနအသိမှတ်ပြုထားတဲ့ agency တွေကတဆင့်သွားတဲ့အလုသမားတိုင်းဒီညွှန်ကြားချက်မှာအကျုံးဝင်လိမ့်မယ်လို့လည်းပြောပါတယ်။ဒီအကြောင်းသတင်းပေးပို့ချက်ကိုတော့ကိုငင်းချန်အေးကပြောပြထားပါတယ
်။ပြပနိုင်ငံတွေမှာအလုသွားလုပ်တဲ့သူတိုင်းလာစာရဲ့25ရာခိုင်နှုန်းကိုတရဝင်းငွေလွှဲစနစ်ကနေမိသားစုစီပြန်လွှဲရမယ်ဆိုတဲ့ကိစ္စကိုအသေးစိတ်ထပ်ပြီးညှိနှိုင်းနေကြောင်းမြန်မာအလုံသမားရေးဌာနရဲ့အမြဲတမ်းအတွင်းဝင်ဥညွန့်ဝင်းက VOA ကိုပြောပါတယ်အလုံသမားဌာနရဲ့တရဝင်းညွှန်ကြားချက်အောက်ကနေသွားတဲ့အလုံသမားတိုင်းဒီစနစ်မှာအကျုံးဝင်လာမယ်လို့သူကပြောပါတယ်အဲ့
လောက်လည်းသိနေတယ်အဲ့လည်းလည်းပုံရင်းနဲ့ပုံမယ်အဲ့လည်းရောရောမှာပုံလို့ဆိုတော့ဒီ round about ပဲကျွန်တော်တို့ပြောနိုင်ပါတယ်MOU ပြင်ပလို့ပါတော့သွားရင်ဒေါ်တပေါက်က25%ပြန်လို့ရမှာ ဒီအေဂျင်စီနဲ့ချစ်ဆက်ပြီးသွားတဲ့လူတွေရဲ့တော့ဒီစနစ်မှာလိုက်ပြီးတော့ဖောင်ရမှာဖြစ်တယ်ကျွန်တော်တို့ထုတ်ပြန်ပြောပါမယ်နော
်ထိုင်းမလေးရှားဂျပန်နဲ့စင်ကာပူကမြန်မာအလုပ်သမားတွေရဲ့အိမ်ပြန်ပို့တဲ့ငွေဟာ2022ခုနှစ်နိုဝင်ဘာ1ရက်နေ့ကနေ2023ခုနှစ်ဧပြီလ28ရက်နေ့အထိ6လအတွင်းအမေရိကန်ဒေါ်လာ 1.5 ဘီလီယံရှိတယ်လို့မြန်မာတန်ယုံတွေကမကြသေးခင်ကထုတ်ပြန်ထားပါတယ် Western Union RIA MoneyGram စတဲ့နိုင်ငံတကာငွေလွှဲစနစ်တွေကနေလွှဲပြောင်းပေးခဲ့ကြတာပါကိုနီးကိုဟန်နဲ့ပြပထွက်ပြီးအလုပ်လုပ်နေတဲ့သူတွေကိုတော့လက်ရှိမှာဒီစနစ်နဲ့ထိန်းချုပ်ဖို့ခက်နိုင်ပြီးတခြားနည်းလမ်းတစ်ခုခုကိုစဉ်းစားထားကြောင်းလဲဥညွန့်ဝင်းကပြောပါတယ
်ကိုနီးတို့ကိုနီးကျကျွန်တော်တို့ကဘယ်လိုမှကိုမသိနိုင်ဘူးကျွန်တော်တို့ဘယ်လိုမှအွန်လီရောကျွန်တော်ဖြည့်လိုက်လို့ရမှာမဟုတ်ပါဘူးအဲစာချုပ်ပဲဖြည့်ဖြည့်ဂရိကလို့ဖြည့်ရင်တော့ကိုယ်ကနိုင်ငံတော်သတ်မှတ်တဲ့တရားဝင်ငွေလဲလမ်းကြောင်းကတော့ဆောင်ရမှာဖြစ်ပါတယ်
တရားမဝင်ငွေလွှဲစနစ်လို့ယူဆထားတဲ့ဟွန်ဒီငွေလွှဲစနစ်ကအကောင့်ဆိုးဒွန်တွဲနေပေမဲ့မြမအများစုကတော့စင်းစရာမရှုပ်ထွေးတဲ့အတွက်ဒီစနစ်ကိုပဲလက်ရှိမှာလက်ခံနေဆဲဖြစ်ကြောင်းစင်ကာပူရောက်မြမနိုင်ငံသားတူက VOA ကိုပြောပါတယ
်အများဆုံးတော့ဟွန်ဒီအတွက်ဟွန်ဒီကတရားမဝင်ဒါရမောက်ဒီကတော့ advantage ကောင်းရွေးရှိနေစူးရွေးရှိနေလို့မဟုတ်ဘူး။ပုံညာကပြန်ပေးယူတားရှင်းနေတော့ဒီနေ့ဆိုလို့ရှိရင်မက်ဆန်ချိုးရတယ်။အဲလိုမတောက်အောင်စဉ်းကြည့်။ဒါနဲ့စနားလေးငွေလိမ်သွားတဲ့ဒီဇိုင်းမျိုးရှိတယ်။ဒါမနဲ့ဖြစ်တော့ဖြစ်ပါစင်ကာပူငွေလိမ်နဲ့ပြည်သာကျွန်တော်ရောက်တဲ့20ကျော်တုန်းမှာနှစ်ကြိမ်ပဲရှိသေးတယ
်။မြန်မာနိုင်ငံကပြည်ပကိုတရားဝင်စာချုပ်နဲ့အလုပ်သမားဆေလွတ်တာကို2022ခုနှစ်မေလမှာပြန်ပြီးစတင်ခဲ့ပါတယ်။အများစုကတော့ထိုင်းနဲ့မလေးရှားနိုင်ငံကိုတွားကြတာပါထိုင်းတနိုင်ငံထဲမှာလည်းမြန်မာ MOU လုပ်သားကတစ်နှစ်အတွင်းတသိန်းကျော်ရှိနေပါတယ်ဒီလိုအလုပ်သမားတွေအနေနဲ့အင်ကုန်ငွေပြန်ပို့တဲ့အခါမှာလစာရဲ့25ရာခိုင်နှုန်းလောက်ကိုတရားဝင်သတ်မှတ်ထားတဲ့ငွေလွှဲစနစ်တွေကနေမဖြစ်မနေပြန်ပို့ရတာတွေဖြစ်လာနိုင်တာပါဒီအစီအစဉ်ကိုဘယ်တော့အတည်ပြုပြီးဘယ်အချိန်ထုတ်ပြန်လာမလဲဆိုတာကိုတော့မြန်မာအလုပ်သမားရေးဌာနတာဝန်ရှိသူကပြောဆိုတာမရှိသေးပါဘူးညာ
ကိုညင်ကြေးပါရှင် VOA မြန်မာပိုင်းရဲ့ဒီကနေ့မနက်ပိုင်းထုတ်လွှင့်ချက်တွေကတော့ line 25 40 51နဲ့ VOA ရဲ့ Facebook စာမျက်နှာကနေဆက်ပြီးတော့ထုတ်လွှင့်နေပါတယ
် VOA American အတန်းရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်လိုက်တာနဲ့ထိတ်တန်းရောက်သတင်းတွေကိုဖြန့်ချိခြင်းနဲ့ဒီပိုင်းနဲ့ထဲရရှိနိုင်မှာပါVOA Telegram တရားဝင်စာမျက်နှာက VOA Bami ဆိုတဲ့တံမဲနဲ့ Blue Mark အပြာရောင်အမှတ်လေးပါတာ3ပြည်စီကျပါတယ် VOA သတင်းတွေပေးသက်စီအများဆုံးပေးပို့နိုင်မှုအစဉ်စူးစမ်းနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်အခုတော့နိုင်ငံတကာသတင်းဆောင်ပါဖက်မဆက်ခင်ထိုင်းနိုင်ငံကသတင်းတပုတ်အရင်ဆုံးတင်ပြပေးပါမယ်မြန်မာတိုင်းရင်းသားမျိုးနွယ်တစ်ခုဖြစ်တဲ့ကရင်လူမျိုးတွေဟာသူတို့ရဲ့ဘိုးဘွားအစဉ်အလာယဉ်ကျေးမှုတစ်ခုဖြစ်တဲ့လက်ချီပွဲကိုထိုင်းနိုင်ငံမှာကျင်းပခဲ့ကြပါတယ်။ထိုင်းနိုင်ငံကိုရောက်နေကြတဲ့ကရင်တိုင်းနေရာတိုင်းရင်းသားတွေစုပေါင်းကျင်းပခဲ့တာပါ။အပြည့်အစုံကိုတော့မညညိုလွင်ကဘန်ကောက်ကနေခုလိုသတင်းပေးပို့ထားပါတယ
်။ကမ္ဘာနေထိုင်ပြီးအလုတ်လုတ်ကိုင်းနေကြတဲ့မြန်မာပြည်သားကရင်လူမျိုးတွေရဲ့ကရင်ရိုးရာလက်ချီပွဲအခမ်းအနားကိုမြန်မာပြည်သားတွေအများစုနေထိုင်တဲ့မဟာချိုင်မှာဩဂုတ်လ6ရက်တနင်္ဂနွေနေ့ကကျင်းပခဲ့ကြပါတယ
်။လိုရတဲ့ပွဲကတော့ကရင်လက်ချီပွဲပါ။ထိုင်းနိုင်ငံမှာရှိတဲ့ဥစ္စာဝန်တော့နကပထုံမြို့နယ်မှာကျမတို့ VCK အဖွဲ့စည်းကနေပြီးတော့ပထမဦးဆုံးလက်ချီပွဲလာပြီးတော့လှုပ်ခွင့်ရတဲ့အတွက်ကြောင့်ကျမတို့ကဟိုပေါ့နော်ဒီလက်ချီပွဲဆိုတာတနေ့တစ်ခါရှိတယ
်ဟိုးအရင်ဘိုးဘွားတွေလက်ထက်ကလေးကဒီလိုကရင်ရိုးရာလက်ချီပွဲတွေကိုအိမ်ကနေအဝေးရောက်နေကြတဲ့ကရင်လူငယ်တွေအတွက်အထူးကရည်ရွယ်ပြီးကရင်ရိုးရာဓလေ့ထုံးနှံ့တဲ့အညီနှစ်စဉ်နှစ်တိုင်းကျင်းပခဲ့ကြတာလည်းဖြစ်ပါတယ
်လက်ချီပွဲလှုပ်ရတဲ့အကြောင်းရင်းကတော့မိသားစုရဲ့တစုမှာပေါ့နော်မိသားစုရဲ့ဩစာဝနော်အာပြောရမယ်ဆိုရင်မိသားစုပွဲနေတဲ့ခါကျတော့တယောက်တလန်းသွားကြတော့ဗောနော်မောင်နှမတယောက်တခြားစီသွားကြတဲ့ခါကျတော့အဲ့ဒါကိုမိသားစုနွေနွေထွေးထွေးနဲ့ဩစာဝနော်စီစီရယုံနဲ့ဗောနော်ဟိုသမီးဝိုင်းကြီးလေးစားရအောင်ဆိုပြီးတော့အဖိုးတွေအဖွားတွေဟာဒါကြီးကိုဖန်တီးပေးခဲ့တယ်ဗောနော်ဟိုလက်ပြတွေဗောနော်သူများပြောလဲဟိုပဲလဲမယုံရအောင်နားမယောင်ဘောနော်နားယောင်မလွယ်အောင်ဆိုပြီးတော့ဖိုးတွေအဖွားတွေအားဘောနော်ဖိုးဖိုးခီဖွားခီယာဒါကြီးကိုတခုအာ န်တီထားပေးခဲ့တဲ့အတွက်ကြောင့်မြင်းတွေသားသမီးတွေမြင်းတွေမြင်းတွေအတွက်အခုလိုမျိုးအဆက်ဆက်ဒီရိုးရာလေးကိုထိမ့်သိမ့်နိုင်အောင်ထိမ့်သိမ့်နိုင်အောင်ဆိုပြီးတော့ပျောက်ပါမှာကြောင့်လို့အခုလိုမျိုးတော်တော်လေးများများလေးကိုပြန်ပြီးတော့ဒီလက်ချီပွဲလေးပြန်လုပ်ပေးတာပေါ့နော်ကျမတို့ကလည်းဘုန်းနိုင်ငံမဟုတ်တဲ့အတွက်ကြောင့်တခါတည်းလုပ်လို့မရဘူးပေါ့နော်တနေရာတစုတနေရာတစုလုပ်ရတဲ့အတွက်ကြောင့်ထိုင်းနိုင်ငံမှာလည်းလှုပ်ခွင့်ရတာလည်းကျေးဇူးနဲ့တအားတင်ပါတယ်အခုထိုင်းနိုင်ငံမှာကြတော့ကျမတို့အများကြီးဖွင့်ပြတုတ်တက်လာတာပေါ့နော်ဒီလက်ချီပွဲနဲ့ပါသက်လာဟိုရင်ခေတော့ဆိုရင်ကျမတို့ဒါလှုပ်ပိုင်ခွင့်မရခဲ့ဘူးပေါ့နော်နဲတဲ့လှုပ်ရင်လည်းအမြဲတမ်းဟိုပေါ့နော်ပြဿနာမျိုးစုံနဲ့ထိုင်းကတာဝန်ခံတွေကကျမတို့ကလေးတွေအနောက်ရှဲလို့တာပေါ့နော်လာရင်ကြတယ်ဒီနေ့နောက်ပိုင်းမှာတော့ပို့ပြီးတော့ကြီးကျယ်လာမယ်လို့ကြီးကြီးမားမားရှိလာမယ်လို့ကျမမျှော်လင့်ပါတယ
်ကျောင်းမျိုးနဲ့တနင်္လာစီဝေးကွာနေကြတဲ့မိသားစုညီကိုမောင်နှမဆွေမျိုးသားချင်းတွေစုစုဝေးဝေးပြန်ဆုံနိုင်ကြတဲ့ဒီလိုလက်ချီပွဲအခမ်းအနားတွေကိုထိုင်းနိုင်ငံနေရာဒေသအနှံ့မှာရောက်နေကြတဲ့ကရင်လူမျိုးတွေကတော့နှစ်စဉ်နှစ်တိုင်းသူတို့နေထိုင်ကြတဲ့အနီးဆုံးနေရာတွေမှာစုပေါင်းကျင်းပခဲ့ကြတာနှစ်ပေါင်း20ကျော်လာပြီဖြစ်ပါတယ်ရှင်။ကျွန်မနေလို့လည်းပါ
ထိုင်းနိုင်ငံရောက်ကရင်လူမျိုးတွေပထမဆုံးကျင်းပခွင့်ရခဲ့တဲ့လက်ချီပွဲအကြောင်းမညညလွင်ကသတင်းပေးပို့သွားတာပါရှင်ခုတော့နိုင်ငံတကာသတင်းဆောင်မဖက်ဆက်ရအောင်ပါစစ်ဖက်တပ်ဖွဲ့ဝင်တပ်သားတွေအငိမ့်စားစစ်မှုထမ်းဟောင်းတွေနဲ့တန်ရာတွေကြောင့်အလုတ်ကအနားယူလိုက်ရသူတွေအပြင်အရေးပေါ်လှုပ်သားတွေအတွက်စိတ်ခွန်အားရစေဖို့လမ်းဘေးကနေကဲတင်ထားတဲ့ပိုင်ရှင်မဲ့တပ်တော်လေးတွေကိုအိမ်မွေးတရိတ်ဆန်အဖြစ်မွေးနိုင်အောင်ထိန်းချောင်းပေးတဲ့အစီအစဉ်ကိုဩစတြေးလျနိုင်ငံဒါဝင်မြို့မှာစတင်နေပါတယ်ဒီအကြောင်း AP သတင်းဆောင်မတပုတ်ကိုအခြေခံပြီးတော့မှအတန်းစင်တင်ပြထားပါတ
ယ်။ဩစတြေးလျကာကွယ်ရေးတပ်ထဲမှာနှစ်30ကျော်တာဝန်ထမ်းဆောင်လာတဲ့ကယ်လီကအငိမ့်စားယူပြီးတဲ့နောက်အရဲသားဘဝကိုဝင်ရင်းနဲ့အတွေ့အကြုံတွေကိုရှာဖွေနေပါတယ်။ဩစတြေးလျနိုင်ငံဒါဝင်မျိုးကခွေးကီဟာကိုလည်းအပတ်တိုင်းလာပြတဲ့အကြောင်းသူကပြောပြပါတယ်။
I left here last week with a bigger screen on my face.
အရင်တစ်ပတ်တုန်းကဒီကနေ့ပြန်တော့အပြုံးနေနဲ့ဝေဆာနေခဲ့ပါတယ်။အရန်ကိုပျော်မိပါတယ်။
အငိမ့်စားယူပြီးတော့ရတာအဖြစ်ဘဝကိုပြောင်းလဲရတဲ့အခိုက်အတန့်မှာနေသားမကျတာတွေနဲ့ရင်ဆိုင်ရတဲ့အကြောင်းလေးသူကပြောပြပါတယ
် It's a big stress for a lot of serving members and families that transition even if it's your
decision တတရရဖက်ပြောင်းတဲ့အခါမှာသူတို့ရောသူတို့ရဲ့မိသားစုတွေအတွက်ပါစိတ်ဖိစီးမှုများပါတယ်ပြောင်းမယ်လို့ကိုကိုတိုင်းဆုံးဖြတ်ပြီးရင်တောင်မှလွယ်တာမဟုတ်ပါဘူး
ကျမရဲ့ချင်းလေးကြောင့်အလောက်ကနေ6လနားခဲ့ရလေဖြစ်ပါလေအခုတော့ခွေးကေဟာကိုလာတာကသူ့အတွက်စိတ်ထွက်ပေါက်ဖြစ်နေပါလေ
You're being of service I think that sense of purpose which is kind of what you lose
တောင်းထမ်းဆောင်နေရတဲ့ဆိုတော့ဘဝရည်ရွယ်ချက်မရှိတော့တဲ့အခါဆုံးရှုံးမှုကိုခံစားရပါတယ်အခုတော့ဘဝကအကျိုးရှိတယ်လို့ပြန်ပြီးတော့ခံစားရပါပြီ
ဒါဝင်မျိုးမှာတော့အခုမှစတဲ့ဒီစီစဉ်ကိုတခြားပြည်နယ်တွေမှာကအရင်ကတည်းကစလုပ်နေကြတာနှစ်နှစ်ချီရှိပါပြီ။လမ်းဘေးကသတ္တဝါတွေကိုအိမ်မွေးထိတ်ဆန်အဖြစ်ထိန်းချောင်းပေးတဲ့အစီအစဉ်ကပါဝင်သူတွေရဲ့စိတ်ကျန်းမာရေးတိုးတက်ကောင်းမွန်စေသလိုဘဝကိုအသေးပဲရှိရှိဖျက်သန်းနိုင်တဲ့စိတ်ဆန္ဒရှိစေဖို့ကိုလည်းအထောက်အကူဖြစ်စေတာဖြစ်ပါလိမ့်
။ Having an animalwithin your life brings you different opportunities to express yourself.
ကိုဘွားရဲကိုတရိစံတကောင်ရောက်လာပြီဆိုရင်သူ့ကိုဂရုစိုက်ရင်လည်းဘဝမှာအတွေ့အကြုံတစ်တည်းရရှိစေပါရဲ့ရှင်။သူကလည်းကို့ဘဝမှာပြန်ပြီးချစ်တဲ့မေတ္တာကိုလည်းရရှိရပါတော့နော်
။ဒါဝင်မျိုးမှာဩစတြေးလျကာကွယ်တပ်ကသူတွေအများကြီးနေထိုင်တာဖြစ်ပြီးသူတို့အတွက်ဒီစီစဉ်ကအထောက်အကူဖြစ်တာပါ။လမ်းဘေးခွေးတွေအတွက်လည်းဘဝတဲ့မှာပိုင်ရှင်ကိုစီနဲ့အိမ်ဒီထဲမှာနေထိုင်ခွင့်ရသွားတာဖြစ်ပါရဲ့ရှင်။
မအီတန်စင်တင်ပြတော်လာပါရှင်တသက်ရှင်များရှင် VOA ကနေထုတ်လင်းပေးနေတဲ့ဂျမားရေးသိပ္ပံနဲ့ဤပညာစီးပွားရေးဥတုရာသီနဲ့အနာဂတ်ကဘာစတဲ့အပတ်စဉ်ကဏ္ဍတွေနဲ့အတူနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကို VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာပြန်ပြီးတော့လည်းနားဆင်နိုင်ပါတယ် VOA American တန်ရဲ့ဒီနေ့အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုတော့ line to meter 2540 51နဲ့ VOA ရဲ့ Facebook စာမျက်နှာကနေအတန်းလွှင့်ပေးနေပါတယ်မကြခင်မှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လင်းမှာမို့စောင့်မျှော်ကြည့်ရှုနာစေပါရှင
်မတိကြမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကဘာကြီးမှာကျွန်တော်တို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါတယ်တရင်ကိုတစ်ပိုင်းတစ်စပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ်အကြက်တဲ့ကာလတွေမှာကျွန်တော်တို့ရဲ့အိမ်မက်တွေမျောလင့်ချက်တွေကိုကောင်းတဲ့မနှက်ဖန်တွေကိုတောင်းတမိတာတွေကသတင်းလွတ်လပ်ခွင့်အပေါ်မှာမူတည်နေပါတယ် ကျွန်တော်တို့ VOA ကအန္တရာယ်ကြားကနေသတင်းတွေကိုတင်ဆက်ပေးနေပါတယ်။ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုဆောင်ကျင်းပေးနေပါတယ်။ VOA American အတန်ကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ခင်ဗျာ။
မင်္ဂလာမနက်ခင်းပါတောတာရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့မနက်ခင်းအစီအစဉ်ကိုလိုင်းဒိုမီတာ25 40 51နဲ့ VOA ရဲ့ Facebook စာမျက်နှာကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်။အခုဆက်ပြီးတော့ထုတ်လွှင့်သွားမယ့်အစီအစဉ်တွေထဲမှာတော့သတင်းထောက်မဆုစီးပွားရေးနဲ့တက်တန်ရောင်သတင်းလွှာဆရတဲ့အပစင်ကဏ္ဍတွေကိုကြားရဖို့ရှိပါတယ်။အရင်ဆုံးသတင်းထောက်မဆုနဲ့စားကြရအောင်ပါ။အနာသိန်းစစ်ကောင်စီဟာနိုင်ငံတော်အရေးပေါ်ကာလ6လတက်တန်ထပ်ပြီးတော့တိုးလိုက်ပြီးတဲ့နောက်ဒေါအောင်ဆန်းစုကြည်နဲ့သမ္မတဦးဝင်းမြင့်ကိုပြစ်ဒဏ်လျှော့ပေါက်ခဲ့တယ်လို့အကြံအာတချို့ကပါလွတ်ငင်းခွင့်ပေးခဲ့ပါတယ်။နိုင်ငံတကာလူ့အခွင့်အရေးလှုပ်ရှားသူတွေကတော့ဒေါအောင်ဆန်းစုကြည်အပါအဝင်မှတရားဖန်ဆီးထိန်းသိမ်းထားသူအလုံးကိုအမြန်ဆုံးပြန်လွတ်ပေးရမယ်လို့ပဲတောင်းဆိုနေပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းထောက်မဆုကိုတော့ကိုသားညုံတင်ပြထားပါတယ်။
မြန်မာစစ်ကောင်စီဟာအာဏာသိမ်းပြီးတော့နှစ်နှစ်ခွဲရှိလာချိန်မှာအရေးပေါ်ကာလနောက်ထပ်6လထပ်ပြီးတော့တက်တန်းတိုးပါရယ်ပြီးခဲ့တဲ့ဇူလိုင်လ31ရက်နေ့မှာကာလုံစည်းဝေးကိုခေါ်ယူပြီးတော့ခုလိုမျိုးစစ်အုပ်ချုပ်ရေးအရေးပေါ်ကာလကိုတက်တန်းတိုးလိုက်တာဖြစ်ပါရယ်2021ခုနှစ်ဖေဖော်ဝါရီလ1ရက်နေ့အာဏာသိမ်းခဲ့ပြီးတဲ့နောက်အရေးပေါ်ကာလ6လတက်တန်းကိုအချိန်ချင်းတိုးလာတာဖြစ်ပြီးတော့အခုဒီချိန်က4ချိန်မြောက်တက်တန်းတိုးတာဖြစ်ပါရယ်စစ်ကောင်စီကတော့အခုလိုမျိုးအရေးပေါ်ကာလတက်တန်းတိုးနေတာဟာ2008ဖွဲ့စည်းပုံနဲ့အညီလောက်တာဖြစ်တယ်ဆိုပြီးပြောနေပါရယ်2008ဖွဲ့စည်းပုံအခြေခံဥပဒေပုံမှ425မှာအရေးပေါ်တက်တန်းကို6လ2ချိန်တက်တန်းတိုးနိုင်တယ်လို့ဖော်ပြထားပါတယ်စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စိုးမင်းထွန်းကလည်းအာဏာသိမ်းရတဲ့နှစ်ဧပြီလတုန်းကအရေးပေါ်တက်တန်းကာလ2နှစ်ထက်ပိုမကြာနိုင်ဘူးဆိုပြီးတော့ပြောခဲ့မှုပါတယ်အခုတစ်ခေါက်အရေးပေါ်ကာလတက်တန်းတိုးလိုက်ပြီးတော့နောက်တနေ့မှာပဲအချင်းသားတွေကိုပြစ်ဒဏ်လူငင်းခွင့်ပေးလိုက်တဲ့အထက်မှာနိုင်ငံတော်တမင်ငံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်နဲ့သမ္မတဦးဝင်းမြင့်တို့ကိုပြစ်ဒဏ်တချို့လျှော့ပေါက်ပေးခဲ့ပါတယ်2021ခုနှစ်ဖေဖော်ဝါရီလ1ရက်နေ့မှာဆရာနာသိမ်းပြီးနောက်ပိုင်းလူလူကရွေးချယ်တင်မြှောက်ထားတဲ့ခေါင်းဆောင်တွေကိုစစ်ကောင်စီကဖမ်းဆီးအကြမ်းချခဲ့တာပါ။နိုင်ငံတော်တမင်ငံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့သမ္မတဦးဝင်းမြင့်တို့ကိုဆွဆွဲအမှုတွေနဲ့နှစ်ရှည်ပြစ်ဒဏ်တွေချမှတ်ထားပါတယ်။ဒေါအောင်ဆန်းစုကြည်နဲ့ဦးဝင်းမြင့်တို့ကိုဆွဆုပ်ထားတဲ့အမှုတွေတဲကတချို့ကိုရှော့ပေါက်ပေးလိုက်တဲ့အကြောင်းစစ်ကောင်စီပြောခွင့်ရသူဗိုလ်ချုပ်စော်မင်းထွန်းကနေပြည်တော်မှာကျင်းပတဲ့မာရာဝီဇီယာရုပ်ပွဲတော်အနေကစားတင်ပွဲမှာသတင်းတောက်တွေကိုပြောပါတယ်။
အဲ့ဒါကတည်းကတရားစစ်ပါတယ်နိုင်ငံတော်ကပြစ်စီမှုရဆွေးနွေးပါတယ်ပါ။ဒီတော့ဘဝဘေးစီမံနဲ့25နှစ်တရားစွဲဆိုတာလက်ခုရှိတယ်။အဲပြီးရင်တော့ဒီလိုဒါဆက်သွယ်ရေးဥပဒေတရားစွဲဆိုတာရှိတယ်။ပြီးတော့ဒီလိုပို့ကုန်ပေးကုန်နဲ့တရားစွဲဆိုတာရှိတယ်။6နှစ်ပြည်တာရှိလို့ရှိတယ်။နောက်ကသမတာဟောင်းဝင်းနေသမတာဟောင်းဝင်းနေကတော့ဒီလိုဒါပြစ်ဒဏ်လျှော့၄နှစ်ရှိတယ်။ပြစ်ဒဏ်လျှော့၄နှစ်ရှိတယ်ဆိုတော့ခုနဆိုတဲ့ဘဝဘေးစီမံခုရှိတယ်။နှစ်နှစ်ပေါ့နော်။ပြီးရင်တလူ၅လခါနဲ့ဒါနှစ်နှစ်ရှိတယ်။ပြစ်ဒဏ်၄နှစ်ရှုံးရှိတယ
်။ဒေါ်ဆန်းစုကြည်ပေါ်မှာအမှုပေါင်း19မှုနဲ့ထောင်ဒဏ်33နှစ်ချမှတ်ထားတာကနေပြီးတော့6နှစ်လျှော့ပေါက်ပေးလိုက်တာဖြစ်ပြီးတော့ကျန်နေတဲ့ထောင်ဒဏ်28နှစ်ကတော့ကြက်ခံအောင်မှာဖြစ်ပါတယ်။ဦးဝင်းမြင့်ပေါ်မှာတော့အမှုပေါင်း10မှုနဲ့ထောင်ဒဏ်12နှစ်ချမှတ်ထားတာကနေပြီးတော့6နှစ်လျှော့ပေါက်ပေးလိုက်တာဖြစ်ပါတယ်။ကြောင်ထုံတန်း၈နှစ်ကြံပါသေးရဲ့ဂျာကာလာမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့တရားရေးဝန်ကြီးဌာနကတော့သမ္မတဦးဝင်းမြင့်နဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ပေါ်မှာချမှတ်ထားတဲ့ပြစ်ဒဏ်တွေအားလုံးကိုချွင်းချက်မရှိချက်ချင်းပြန်လွှတ်ပေးဖို့ပြောဆိုတုံ့ပြန်ပါတယ် NUG ရဲ့လူ့ခွင့်ရေးဝန်ကြီးဦးအောင်မျိုးမင်းကစစ်ကောင်စီရဲ့လူငင်းသက်တာခွင့်လုတ်လိုက်တဲ့လူရဟာပြည်သူလူထုကိုလှည့်စားတဲ့လူရတာဖြစ်တယ်လို့လူမှုကွန်ရက်ကတစင်တုံ့ပြန်ပါတယ
်အခုတခါလူငင်းသက်တာခွင့်ဆိုတဲ့နာမည်ကိုတုံးပြီးတော့ဒေါ်ဆန်းစုကြည်ကိုပြန်လှုပ်လို့လို့ပြစ်ဒဏ်ကြီးရော့ပေါ့လို့လွတ်ဆောင်ပြီးတော့ပြည်သူလူထုကိုလှည့်ပြဖို့ကြိုးစားနေပါတယ်။ဒီအခုကကြည့်မယ်ဆိုလို့ရှိရင်ဒေါ်ဆန်းစုကြည်ကလွတ်မြောက်တာမဟုတ်ပါဘူး။မတရားဖမ်းဆီးထားပြီးတော့ဆွဆွဲထားတဲ့ချမှတ်ထားတဲ့မတရားပြစ်ဒဏ်တွေကနေရော့ပေါ့ရတာဖြစ်ပါတယ်။ဒီဟာသူကမှန်ကန်သောလွတ်ဆောင်မှုလည်းမဟုတ်သလိုစစ်မှန်တဲ့လွတ်မြောက်မှုလည်းမဟုတ်ပါဘူး။
ပြပုတစုံတရာကျူးလွန်မှုမရှိဘဲနဲ့တစ်ဖက်သက်လှုပ်ကြံဆွဆွဲဖမ်းဆီးခံထားရတာဖြစ်ပြီးတော့သူတို့အပေါ်မှာချမှတ်ထားတဲ့ပြစ်ဒဏ်အလုံးဟာလည်းဥပဒေနဲ့ညီညွတ်တာမရှိဘူးလို့ NUG ရဲ့ကြေညာချက်မှာဖော်ပြပါရတယ်။
တမရဦးဝင်းမြင့်နဲ့ဒေါန်ဆန်းစုကြည်ပေါ်မှာချမှတ်ထားတဲ့ပြစ်ဒဏ်ချုပ်ကိုရှော့ပေါပေးလိုက်တယ်လို့တနင်္ဂနွေလုံးမှာရှိတဲ့အကျဉ်ထောင်အချုပ်ထောင်စခန်းသီးသီးကကျင်းသား8,949ဦးကိုလည်းစစ်ကောင်စီကပြစ်ဒဏ်ကနေပြီးတော့လူချင်းသက်သာခွင့်ပေးခဲ့ပါတယ်။အကျဉ်သား8,000ကျော်ကိုလူချင်းသက်သာခွင့်ပေးလိုက်တဲ့ဆိုတဲ့စစ်ကောင်စီကသူတို့လွတ်ပြီးတဲ့ထဲနိုင်ငံရေးကျင်းသားအနေချင်းပဲပြန်လွတ်လာတဲ့အပေါ်မှာလူခွင့်ရေးလှုပ်ရှားသူတွေနဲ့နိုင်ငံရေးကက်ခတ်တွေကဝေဖန်ကြပါတယ်။လွတ်ပြေးသူတွေထဲမှာထောင်ဒဏ်2-3 ချခံထားရတဲ့905ကကြီးနဲ့52ကကြီးလိုအမှုတွေအများဆုံးပါတယ်လို့အကျဉ်းသားတွေရဲ့အခြေအနေကိုစောင့်ကြည့်နေတဲ့တရားလွှတ်တော်ရှင့်နေတူကပြောပါတယ
်။ဒါနိုင်ငံရေးကျင်းသားပါတော့ပါနေတယ်ဒါပေမဲ့လူကြီးတွေကြတဲ့သူတွေမပါဘူး။သူတို့ကလေလွတ်တာနေလူတွေလောက်ကိုပဲလေလွတ်တာသိလား။9,000ကျော်ကြီး4,000ကျော်ကြီးအဲ့လိုမျိုးတွေကသူတို့အတိအကျလားလွတ်ခဲ့တယ်ဆိုလို့ချင်းနိုင်ငံရေးကျင်းသားဆိုရှိမှလောက်ဟုတ်တော့။ဘာလို့လဲဆိုတော့အထက်ကမှနှိမ့်ချေလာများကြတဲ့သူတွေအများကြီးရှိသေးတယ်လေ။အခုဆိုလို့ရှိရင်နှိမ့်ချေကြတဲ့လူတွေဆိုတော့တာယာဝတီထောင်လို့တရက်ထောင်လို့ဒီတိုင်းကြီးလို့အဲ့လိုအကုန်လုံးဆောက်ရှိပြလိုက်ပြီလေ50,000 ခန်းငယ်အဲ့ဒါတွေနဲ့ပေါ့
ဒေါ်ဆန်းစုကြည်နဲ့သမရဦးဝင်းမြင့်တို့ကိုပြစ်တဲ့အနေငယ်ရှော့ပေးရုံနဲ့တော့အမေရိကန်နေနဲ့မြန်မာနိုင်ငံပေါ်မှာယက်တီချက်ပြောင်းလာစရာမရှိဘူးလို့အမေရိကန်နိုင်ငံကြီးဌာနကပြောပါတယ်မတရားဖန်ဆီးခံရသူအားလုံးကိုချက်ချင်းလွှတ်ပေးဖို့အမေရိကန်နိုင်ငံကြီးဌာနပြောခွင့်ရသူမက်သူးမီလာကပြီးခဲ့တဲ့အင်္ဂါနေ့ကသတင်းစာရှင်းလင်းပွဲမှာတောင်းဆိုပါရယ်အကြမ်းဖက်မှုတွေကိုတာရှည်ဖြစ်စေပြီးတော့လက်ရှိအချက်တဲပေါ်မှာမြင်းမြတ်တတနဲ့ငင်းငင်းငင်းအဖြစ်ထုတ်နိုင်မှုတွေကိုနှောင့်နှေးစေမဲ့နိုင်ငံတော်ရေးပေါ်ကာလထတ်တိုးမျက်နှာဟာလဲအလုံးမင်းကိုစိုးရိမ်စရာဖြစ်တယ်လို့သူကတုံ့ပြန်ထားပါရယ်နိုင်ငံရေးချင်းသားများကုညီဆောက်ရှောက်ရေးအသင်း EPP ရဲ့ August 2ရက်နေ့အထိရရှိထားတဲ့စင်းတွေအရဆိုရင်အနာဒိကာလာမှာဖန်ဆီးခံထားတဲ့နိုင်ငံရေးအချင်းသားပေါင်း24,000ကျော်ရှိတယ်လို့ဆိုရတယ်။အနာသိမ့်ပြီးတဲ့နောက်ပိုင်းမြန်မာစစ်ကောင်စီကအခါကြီးရကြီးတွေမှာအချင်းသားတချို့ကိုလူငင်းချတာခွင့်ပေးခဲ့ပေမဲ့အဲ့ဒီထက်မှနိုင်ငံရေးအချင်းသားအနည်းငယ်ပဲပါဝင်တဲ့အပေါ်မှာအမြဲဆိုသလိုဝေဖန်ထောက်ပြခံရပါရတယ်။မြန်မာစစ်ကောင်စီရဲ့ဒီမတရားကျူးလွန်မှုတွေမှာအဓိကပါဝင်ပတ်သက်သူတွေကိုအပြစ်ပေးခံရဖို့ဒီတော်လိုင်းကြီးမှာကြိုးပမ်းနေကြတယ်လို့နိုင်ငံရေးအချင်းသားဟောင်းတူကပြောပါရတယ
်။တေကြတာကတော့ကျွန်တော်တို့အခုလိုမျိုးကျွန်တော်တို့ဒီမတရားဖိနှိပ်ညှဉ်းဆဲခံရတဲ့နိုင်ငံရေးကျင်းသားတွေမတရားတစ်ချက်ခံရတဲ့ကျွန်တော်နိုင်ငံရေးကျင်းသားတွေအပြည့်တနိုင်ငံလုံးမှာရှိတဲ့ပြည်သူတွေဒုက္ခဆင်းရဲပေါင်းများစွာဒုက္ခခံနေကြရတယ်မတရားညှဉ်းပန်းနှိပ်စက်မှုတွေခံနေကြရတယ်မတရားမှုရှိတာတွေခံနေကြတကယ်ဒီဆေးအုပ်စုရဲ့လူခွင့်ချိုးဖောက်မှုမျိုးစုံကိုခံနေကြရတဲ့ကျွန်တော်တို့ပြည်သူတွေကျွန်တော်နိုင်ငံရေးကျင်းသားဟောင်းတွေပြစ်ဆက်နေရတာတွေဟာအလဟတ်တမဖြစ်စေရပါဘူးကျွန်တော်တို့အနေနဲ့ကျွန်တော်တို့အသက်ရှင်နေတူရေကျွန်တော်ကိုယ်စားဉာဏ်ရရှိသလောက်ဒီလိုပိဆက်မှုတွေအတွက်တရားနှစ်တမှုပြန်လည်ရှာဖွေဖို့ကိုတေချာပေါ့ကျွန်တော်တို့စူးစမ်းပြီးတော့လှုပ်ဆောင်တော့မှဖြစ်ပါတယ်။ဒီလိုလူခွင့်ချိုးဖောက်မှုတွေမတရားညှဉ်းပန်းနှိပ်စက်မှုတွေဒီနေရာတွေမှာကျူးလွန်နေတဲ့သူတွေကျွန်တော်ကိုယ်တိုင်ကိုယ်စားကျူးလွန်နေတဲ့သူတွေအားပေးနေအားပေးမြောက်ပေးနေတဲ့သူတွေအမိန့်ပေးစီခိုင်းနေတဲ့သူတွေအားလုံးဟာလည်းတစ်ချိန်မှာထိုက်တန်တဲ့အဖြစ်အပျက်တွေကိုခံကြရမှာဖြစ်ပါတယ
်။မတရားဖန်ဆီးခံထားတဲ့သူအားလုံးကိုပြန်လွှတ်ပေးဖို့နဲ့ကုလသမဂ္ဂလူမျိုးရေးကောင်စီကချမှတ်ထားတဲ့ဆုံးဖြတ်ချက်အမှတ်2669ကိုစစ်ကောင်စီနေနဲ့လိုက်နာဖို့ပြည်သက်အစိုးရကလည်းတောင်းဆိုပါရတယ်။တစိမ့်တစ်ပိုင်းလူငင်းကွန်းနဲ့နိုင်ငံရေးသား2000ဒီပါးကိုဆက်ပြီးတော့ထိမ့်သိမ်းထားတာဟာပြည်မြမပြည်သူတွေရဲ့ဆန္ဒလွတ်လပ်လပ်ထုတ်ဖော်ပြောဆိုခွင့်မရှိတာကိုပြနေတယ်လို့ပြည်သက်နိုင်ငံကြီးဦးကြီးဌာနရဲ့ကြေညာချက်မှာဖော်ပြပါရတယ်။ဆရာနာသိမ်းပြီးတော့ဆန္ဒပြကန့်ကွက်မှုတွေကိုစစ်တပ်ကကြမ်းဖက်နှိမ်နှင်းခဲ့တဲ့နောက်တက်ကြွလှုပ်ရှားသူအများအပြားဟာလက်နက်ကင်ခုခံမှုတွေလုပ်ခဲ့ကြပါရတယ်။စစ်ကောင်စီကတော့ဒီလိုမျိုးမငြိမ်သက်မှုတွေကိုအကြောင်းပြပြီးတော့အခုလိုမျိုးရေးပေါ်ကာလကိုအချိန်ကြီးသက်တမ်းတိုးနေပါရတယ်။နိုင်ငံတကာကတော့ဒီလိုမျိုးအကြီးပေါ်တတန်တိုးမှုကြောင့်ပြည်ပခါတွေပို့ပြီးတော့ကြီးထွားလာမှာကိုစိုးရိမ်မကင်းကြောင်းဖော်ပြကြသလိုမတရားဖန်ဆီးထားသူအားလုံးကိုချက်ချင်းပြန်လွှတ်ပေးဖို့ကိုပဲရည်တည်တောင်းဆိုနေကြတာကိုဒီသတင်းပတ်ရဲ့သတင်းတောင်မှတ်စုအစီအစဉ်ကနေတင်ဆက်လိုက်ပါတယ်
အပစင်တင်ဆက်နေကြသတင်းထောက်မှတ်စုကိုကြားခဲ့ရပါရှင် VOA မြန်မာပိုင်းရဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်အခုတော့အပစင်ကဏ္ဍနောက်တစ်ခုဖြစ်တဲ့စီးပွားရေးကဏ္ဍအလဲပါစစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းနိုင်ငံသဘောကအင်အားတချို့ကိုဖယ်ရှားဖျက်ဆီးမှုတွေဆက်တိုက်လှုပ်လာနေပါတယ်ဒီထဲမှာလယ်မြေပေါ်မှာအင်အားဆောက်လုပ်နေထိုင်သူလည်းပါဝင်ပါတယ်ဒီသတင်းမှစီးပွားရေးအစီအစဉ်မှာမတ်တင်ကြီးထိုက်တင်ပြထားပါတယ်ရှင်
လေယာဉ်တွေမှာအချိချအိုးအိမ်တချို့ဖယ်ရှားဖို့အာဏာပိုင်တို့ညွှန်ကြားထားပါတယ်။ပုံစံခုနှစ်ခေါ်လေယာဉ်လုံပိုင်ခွင့်ပြုလက်မှတ်ရှိမြေတွေပေါ်မှာဥရေချောင်းရအိမ်ဆောင်နေထိုင်ခွင့်မရှိပေမဲ့ဒေသရင်းမှာအမကန်အမျိုးမျိုးနဲ့ရောင်းဝယ်ထားတွေရှိတယ်လို့မန္တလေးတိုင်းတွင်းကမြေယာမှုတွေမှာရှင့်နေရှင့်ရလိုက်ပါဆောင်ရွက်ခဲ့သူမြန်မာနိုင်ငံလုံးဆိုင်ရာပြည်သူရှင့်နေများတမကအဖွဲ့ချုပ်ရဲ့အလို့အမှုဆောင် တရားလွတ်တော်ရှင်နေစောပါဦးလေးက VOA ကိုပြောပါတယ
်ရဲရဲကတော့အချိန်တိုင်းသူတို့လူဦးဝတ်တွေဘာဘလောက်အရာဘုဒ္ဓံဝေရဒီမျိုးလေယာမြေကနေတော့အချားမြေတရားပြောင်းလို့ရွေးတယ်ဆိုပြီးတော့သူတို့အဲ့လိုပြောတာလေမျိုးပုံစံပြောင်းလို့ရတယ်ဆိုပြီးတော့ဟိုဒါကမြေသိင်းနဲ့သက်ဆိုင်ရာဇေသမားတွေသက်ဆိုင်ရာမြေကိုအသုံးပြုနေတဲ့ပြည်သူလူထုတွေဇဝါရိုက်ပြီးလုပ်ခဲ့တဲ့သက်နာနေပါဒီအမှုတွေနဲ့ပတ်သက်ပြီးတော့ဟိုကျွန်တော်တည်ငြိမ်နေတဲ့ကာလမှာလည်းကျွန်တော်မန္တလေးတိုင်းအတွင်းထဲမှာဒီအမှုတော်တော်များများကိုလိုက်ပါတယ်သက်ဆိုင်ရာတရားရုံးကိုရောက်သွားတဲ့အချိန်ကျရင်ဥပဒေကြောင့်အရာဟိုဖြည့်ရှင်းမှုနဲ့အတူတရားသူကြီးရဲ့စင်ရှင်လုံးတရားပေါ်မှာအတိုင်းဒီအကျိုးသက်ရောက်မှုရှိမယ်လို့ကျွန်တော်ကတော့ဒီလိုပဲမြင်ပါတယ်
။မြေယာဆိုင်ရာဥပဒေပြဋ္ဌာန်းချက်တွေအတိုင်းချမှတ်ကျင့်သုံးတဲ့နေရာမှာလဲတပြေးညီမရှိပဲလုတ်ခွင့်ရသူတွေရှိတယ်လို့လုတ်ခွင့်မရသူတွေလည်းရှိတယ်လို့တရားလွှတ်တော်ရှင်နေစောပါဦးလေးကပြောပါတယ
်။လေယာဉ်တွေကိုအယောင်ွက်လုတ်တဲ့အခါမှာအမတန်သတိထားရပါတယ်။ကျွန်တော်တို့မြန်မာနိုင်ငံ site လူကြီးနိုင်ငံဖြစ်တဲ့အတွက်ကြောင့် site လူကြီးကိနေရာကိုရောချလို့မရပါဘူး။ဒါကြောင့်မို့လို့အတတ်နိုင်ဆုံးလေယာဉ်မြေတွေကိုအချားမြေအဖြစ်နဲ့မျိုးမြေတို့ရွာမြေတို့အဖြစ်နဲ့မပြောင်းလဲတာကဒါကကျွန်တော်တို့မျိုးသားမြေရာဘွာဒါမှာရှိတာတဲ့ခိုင်ပါတဲ့မျိုးဘွာဒါအချက်လက်တစ်ခုပါဒါကြောင့်မို့လို့လေယာဉ်မြေတွေကိုအချားလုပ်ငန်းအတွက်အိမ်ဆောင်တွေတို့ဟိုဟိုတယ်ဆောင်တွေတို့ခြံထွက်တွေတို့အဲ့ဒီကောင်းတဲ့မျိုးနဲ့ဝယ်ရဆိုရင်တော့အမတန်သတိထားရတဲ့အနေထားမျိုးရှိပါတယ်
မြေယာဆိုင်ရာအငင်းပွားမှုတွေကတော့နိုင်ငံတဝန်းမှာရှိနေတာပါအထူးသဖြင့်အထူးစီးပွားရေးဇုံစီမံကိန်းတွေရှိလာချိန်မှာမြေယာပိုင်ဆိုင်မှုတွေလည်းရှုပ်ထွေးလာပါတယ်တာရကတစ်ခုကတော့ရခိုင်ပြည်နယ်ကြောက်ဖြူမှာအထူးစီးပွားရေးဇုံအတွင်းမီးဥဖလာလေသမားတွေဟာကျူးကျော်တွေအဖြစ်သတ်မှတ်ခံရတဲ့အခြေအနေမျိုးထိဖြစ်လာတယ်လို့ကြောက်ဖြူစီမံကိန်းတွေရေးလေ့လာသူဦးထွန်းကြည်က VOA ကိုပြောပါတယ
်ဒီ2010ဟိုမှာပေါ့လေ2019 2010လောက်မှာအဲဒီစစ်မှုဇုံအတွက်ဟိုဒီဧက4000နေရာတတ်မှတ်တဲ့ဟာမှာဧက250ကိုပထမဆုံးသိမ်းမယ်ဆိုပြီးတော့ပြင်ဆင်ခဲ့တာရှိတယ်အဲဒီမှာဒေသခံလေသမား80ကျော်ရဲ့ပိုင်ဆိုင်တဲ့မြေပေါ်မှာအဲဒီလေကမြေက250မှာသူတို့ပထမဒီစစ်မှုဇုံစီမံကိန်းကိုစတင်မယ်ဆိုပြီးတော့မြေသိမ်းဖို့အတွက်အဲဒီဟိုပေါ့လေနော်အဲ့ဒီပြည်ထောင်စုဌာနကထောက်ပြန်ခဲ့တဲ့စီရင်စရာရှိတယ်ဆိုတော့ဒီစီရင်စရာအရာကိုလိုက်ကအဲ့ဒီဒေသခံလေသမားမဟုတ်တဲ့ဒီလူ၃ယောက်ပေါ့လေနော်ဒီမှာအဲ့မှာတော့ဒီဦးသိန်းစိန်ဆိုတဲ့နာမည်ပါတယ်နောက်တစ်ယောက်ကကျတော့ဦးကလာမျိုးဆိုတဲ့ဟာတစ်ယောက်ပါတယ်အဲ့နောက်တစ်ယောက်ကတော့ဒီဇော်မိုးဝင်းဆိုတဲ့တစ်ယောက်ပါတယ်ပေါ့နော်ဒီ၃ယောက်ကဒီဧက250မှာအာလေဧကတရာကျော်ကျော်လောက်ကသူတို့ရဲ့ဒီလမ်းနက်39လို့ခေါ်တယ်ပေါ့နော်ဒီအာဂရန်ကြထပိသမြေဖြစ်နေတယ်ပေါ့လေဆိုတော့ဒီမြေအကုန်လုံးဒီလေသမားတွေနေတူကဟိုလောက်ကန်နေတဲ့မြေဖြစ်တယ်အာဒီဟိုပေါ့ဒီမီယူဖလာအရပန်ဆန်ထားတဲ့အာလေမြေတွေဖြစ်တယ်တောက်လျှောက်လဲသူတို့လောက်နေဆိုဘလို့ဘေကမှမသိတဲ့လူတွေကဒီမြေသိမ်းဖို့ပထမဆုံးမြေသိမ်းဖို့ပြင်ဆင်တဲ့နေရာမှာသူတို့ဖက်ကဒီလမ်းနာ39ဆိုမြေဂရန်ကြီးလာပြီးတော့ဖောက်တဲ့အခါကျတော့ဒါကလေသမားအတွက်အတော်တော်စိုးရင်ရတဲ့အရှင်တွေဖြစ်နေကြတယ်ဒီအရှင်တွေတော့လေသမားတွေဘက်ကလည်းတော်တော်စိုးရင်ဒီမြေသိမ်းဖို့ကိုတော့လေသမားတွေဘက်ကလည်းတော်တော်လေးဒီစိုးရင်မှုတွေမြင့်တက်နေတာကိုကျွန်တော်တို့တွေ့ရတယ်ပေါ့လေဆိုတော့ဒီဦးသိန်းစင်ဦးလာမျိုးဦးနာကျွန်တော်ပြောတဲ့ဦးစုံမိုးဝင်းဆိုတဲ့လူ၃ယောက်ဂရန်ခံထားတဲ့နေရာမှာဒေသခံလေသမား20ကျော်ကဒီကျူကျော်ဆိုပြီးတော့သူတို့ရဲ့ဒီမြေသိမ်းဖို့အတွက်ထောက်ပြန်တဲ့ထောက်ပြန်ချက်မှာဒီကျူကျော်ထားတဲ့လေသမားတွေဆိုပြီးတော့ဒီတခါတည်းတန့်ပြီးတော့ထွက်လာတယ်ဆိုတော့လက်ရှိဒေသဥပဒေတွေရဆိုလို့ရှိရင်တော့ဒီလေသမားတွေဖက်ကပြန်ပြီးတော့တရားစွဲခံရနိုင်တဲ့အခြေအနေတွေအများကြီးရှိနေတယ်ဆိုတာကျွန်တော်တို့ဟိုတွေ့နေရ
လေယာဉ်မျိုးဥပဒေပြဋ္ဌာန်းချက်အရတော့ဝယ်ယူသုံးစွဲရမှာအထူးသတိထားစရာဖြစ်တယ်လို့တရားလွတ်တော်ရှင်နေစောပါဦးလေးကပြောပါတယ်ဒါပေမဲ့လည်းဒီမြေယာတွေပေါ်မှာအင်ယာဆောက်လုပ်မှုတွေကိုအာဏာပိုင်တွေကအစပိုင်းကတည်းကတားမြစ်ခဲ့ခြင်းမရှိတာဟာမေးခွန်းထုတ်စရာဖြစ်တယ်လို့လည်းသူကထောက်ပြပါတယ်
ကတ္တာဘေဘီဆိုအုံနဲ့ကျင်းနဲ့ဆောက်ထားပြီးတဲ့အပေါ်မှာအခုလိုလေယာဉ်မြေဥပဒေပုံမှန်35ကိုကာယူပြီးတော့ဟိုတိတ်ဝင်နေတာကရှိပြောမှုမရှိတဲ့အခြေအနေတို့တော့ကျွန်တော်ပြောလို့ရပါတယ်အကယ်၍ ငါတို့မူလကလေးကကာကာချင်းနေရာဆောက်လုပ်တဲ့ဟာကိုသူတို့သက်ဆိုင်အာဏာပိုင်တွေကသက်ဆိုင်အလုံးထုံလုံးကြီးတွေနဲ့အညီမတားဆီးတာကိုဖားချောက်လဲဆိုတဲ့ပြောတော့ထွက်လာပါဘူးเนาะ
ဆီယနာသိမ့်ပြီးနောက်ပိုင်းရန်ကုန်မန္တလေးအပါအဝင်နိုင်ငံတော်မှာအခြေအနေအကြောင်းကြောင့်ကျူးကျော်နေထိုင်သူတွေကိုစစ်ကောင်စီကအထမဖေရှားရှင်းလင်းမှုတွေဟာဆိုရင်လူအခွင့်ရေးချိုးဖောက်မှုဖြစ်တယ်လို့ကုလသမဂ္ဂရဲ့ကျွမ်းကျင်သူတွေကလည်းထောက်ပြထားပါတယ်ရှင
်။မတင်ကြီးထိုင်အပစင်တင်ဆက်နေတဲ့စီးပွားရေးကဏ္ဍကိုကြားခဲ့ရတာပါရှင်။မကြာခင်မှာတော့စစ်အာဏာသိမ်းမှုဆန့်ကျင်ရေးအမှုပညာရှင်နဲ့တိုက်ပွဲဝင်ခဲ့သူတယောက်ကိုတွေ့ဆုံမေးမြန်းထားတာတင်ဆက်သွားဖို့ရှိပါတယ်။
တရုတ်နိုင်ငံဟာအဆင့်အစ်တစ်ခုကိုရောက်ရှိလာသလိုကုန်သွယ်ရေးရင်းနှီးမြှုပ်နှံမှုဗန်နာရေးနဲ့တီထွင်ဆန့်သစ်မှုတို့မှာနိုင်ငံသားနဲ့ပူးပေါင်းဆောင်ရွက်မှုအပိုင်းကိုထဲထဲဝင်ဝင်ပြုပြင်ပြောင်းလဲမှုလုပ်နေတာကိုတင်ကြိုချီးကျူးထားခြင်းကြောင့်တရုတ်သမ္မတရှီဂျင်ပင်ဇူလိုင်လကပြောသွားပါတယ်။အဲနောက်တရုတ်အစိုးရပိုင်း Global Times သတင်းစာမှာရေးတာကတရုတ်နိုင်ငံမှာပြည်ရင်းဖွံ့ဖြိုးမှုအဟုန်ကိုထိန်းထားဖို့တိုးတက်လှုပ်ဆောင်နေချိန်မှာပဲကမ္ဘာတဝန်းကရင်းနှီးမြှုပ်နှံသူတွေနဲ့တကယ့်ဝင့်ဆက်ဆံရေးကိုကျင့်သုံးနေပါတယ်လို့ရေးထားပါတယ်။ဒါကမှတ်မှန်ပါဘူး။ဒီနေ့အစောပိုင်းမှာတရုတ်ကအကြံပေးကုမ္ပဏီတွေနောက်ကျောင်းရာဇဝင်စုံစမ်းတဲ့အဖွဲ့တွေကိုအကြီးအကျယ်နှိပ်ကွပ်ခဲ့တာပါ။မတ်လမှာတော့နောက်ကျောင်းရာဇဝင်စုံစမ်းတဲ့ American Company Mintz Group ရဲ့ Peking မြို့တော်ရုံးခန်းတွေကိုပိတ်ပစ်ခဲ့ပြီးတော့ကုမ္ပဏီဝန်ထမ်း5ဦးကိုဖမ်းဆီးခဲ့ပါတယ်။နောက်လာကြတော့တရုတ်ရဲတွေကရှန်ဟိုင်းမြို့ကအမေရိကန်စီမံခန့်ခွဲရေးအကြံပေး Bain & Company စီလာပြီးတော့ကွန်ပျူတာတွေတယ်လီဖုန်းတွေကိုသိမ်းသွားခဲ့တယ်လို့ဆိုပါတယ်။တရုတ်အစိုးရဟာနိုင်ငံသားကပတ်စံတဲ့နည်းပညာလိုချင်ပေမဲ့တရုတ်ကုမ္ပဏီတွေဒါမှမဟုတ်စီးပွားရေးဝန်ကျင်အခြေအနေတွေကိုနာမည်ရအမေရိကန်ကုမ္ပဏီတွေကနောက်ကျောင်းရာဇဝင်စုံစမ်းတာကိုတော့လက်မခံဘူးလို့အမေရိကန်စီးပွားရေးလုပ်ငန်းရှင်တူက Reuters ကိုပြောပါတယ်။ဇလာရောကပြည်ရင်းမှာအချက်လက်တွေကိုတင်းတင်းကျပ်ကျပ်ထိန်းချုပ်တဲ့စီးမြင့်တွေထုတ်ပြန်ခဲ့ပါတယ်။ဇူလိုင်မှာတော့တရုတ်ရဲ့တရှိုတိုက်ဖြတ်ရေးဥပဒေကိုပြန်မွမ်းမံတာစတင်အကျုံးဝင်ပြီးတော့တရှိုလုပ်တယ်ဆိုတာတွေရဲ့အသေးပဲဖွင့်ဆိုချက်အများကြီးကျပြန့်သွားခဲ့တာပါ။အခုထပ်ပြင်ထားတဲ့ဥပဒေဟာစီးပွားရေးလောက်ကန်ကျင်းစိတ်တွေပျောက်စေတယ်လို့ American တရုတ်စီးပွားရေးကောင်စီရဲ့ဥက္ကဋ္ဌ Craig Allen ကပြောပါတယ်။တချို့လုံးမှုဆိုတာဘလို့အရာတွေလဲတိတိပပပြောမထားဘူးဆိုရင်တော့တရုတ်ဈေးကွက်အပေါ်မှာစိတ်ချယုံကြည်စိတ်ပို့ပြီးတော့ရော့ကြနေမယ်လို့သူကပဲပြောသွားပါတယ်ရှင
် VOA မြန်မာပိုင်းရဲ့အင်္ဂါနေ့မနေ့ခင်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်အခုတော့တွေ့ဆုံမေးမြန်းခန်းကိုထုတ်လွှင့်သွားပါမယ်စစ်အာဏာသိမ်းမှုကိုဆန့်ကျင်တဲ့ဒီမိုကရေစီရဲ့လှုပ်ရှားမှုသွေးအေးမသွားအောင်လို့အမှုပညာနဲ့ဖော်ထုတ်ခဲ့တဲ့လုပ်ရက်တွေအရေးကြီးတယ်လို့ထိရောက်တဲ့အကြောင်းလဲမကြသေးခင်ကအမေရိကန်ပြည်ထောင်စုကိုရောက်လာတဲ့အမှုပညာရှင်တရုတ်ဆောင်မြတ်နိုအေးက VOA ကိုပြောပါတယ်။မြတ်နိုအေးကိုမမြသိစင်အောင်က VOA Studio မှာတွေ့ဆုံမေးမြန်းထားပါတယ်ရှင်
။ဒီတခုမေးချင်တာကဒီမိုကရေစီလှုပ်ရှားမှုတွေမှာပေါ့အမှုပညာရှင်တွေရဲ့ပူးပေါင်းပါဝင်မှုအခမ်းကဏ္ဍကဘယ်လိုအခြေအနေရှိပါလဲ။
သမီးမြန်မာတော့ဒါအရန်ကိုအရေးကြီးတဲ့ကဏ္ဍတစ်ခုအနေနဲ့ပါတယ်လို့မြင်တယ်ပေါ့နော်ဒီအမှုပညာရှင်တွေကအဥပမာသမီးပြောသလိုဒီ CDM လောက်ချင်းကအရန်ကိုထိရောက်တယ်ဟိုဘက်ကလူတွေကလည်းအရန်နာကြတယ်နာကြတော့ဒီတော်လိုင်းရေးမှာပါတဲ့ဒီဒီမိုကရေစီလှုပ်ရှားမှုမှာပါတဲ့အမှုပညာရှင်တွေကိုဆိုလို့ရှင်သူတို့အရန်မဲတယ်သမီးလို့ဆိုဝရန်နေထုတ်ခံရတယ်တချို့တွေဆိုလို့ရှင်လည်းဖန်ဆီးခံရတယ်အဲ့လိုထိမ့်သိမ့်ခံရတယ်မျိုးစုံပေါ့နော်သူတို့ဒုက္ခလိုက်ပေးတယ်ဒါကအမြဲတမ်းဖြစ်နေခဲ့တဲ့အရာတွေပဲဒါမှဒီတန်ကိုမခံနိုင်လို့ခံဝင်နေထိုးကြတယ်အဲဒီနိုင်ငံတွေမထွက်လာကြဘူးလူနေကြတဲ့အမှုပညာရှင်တွေကလည်းတသက်ရှိရပါတော့ဒါမှလူတိုင်းကတော့ကိုယ်အခက်ခဲနဲ့ကိုယ်ရည်တည်မှုနဲ့ကိုယ်ပဲဆိုတော့ဒါတွေကမပြောပါလောက်ဘူးဒါပေမဲ့ဒီပြည်သူကိုကြတော့အယံကိုထိခိုက်စေတဲ့ဟာမျိုးတွေကလည်းအများကြီးရှိရဆိုတော့သူလူမသိလိုက်ပဲနဲ့လုပ်တဲ့ဟာတွေလည်းရှိတယ်ဥပမာပြောမယ်ဆိုဒီအမှုပညာအလုပ်တွေပြန်လုပ်တာပြန်လှုပ်တဲ့အချိန်မှာတိုင်းပြည်ကဒီလိုဖြစ်နေတဲ့ဟာကိုသူတို့ကဒီစစ်အစိုးရရဲ့ဒီရန်ရယူပြန်လည်ပတ်အောင်လုပ်ပေးတာ normalize ဖြစ်အောင်ပြန်ပြီးတော့ကူလုပ်ပေးနေကြတဲ့အမှုပညာရှင်တွေစစ်တပ်နဲ့ပေါင်းတယ်စစ်တပ်နဲ့အကျိုးတူပူးပေါင်းတယ်သူတို့ရဲ့product တွေကိုကြော်ညာပေးတယ်ပြီးရင်တမီးလို့ဆိုလို့ရှိရင်ဘောနော်အလို media production တွေဆိုစစ်တပ်ပိုင်းနေဟာအများကြီးရှိတယ်အဲ့ဒါတွေကိုအကုန်လုံးကကန့်ကွက်ထားတော့သူတို့ကနေပြီးတော့နောက်နံပါတ်တွေပြောင်းပြီးအသက်တွေထပ်လုပ်တယ်အဲ့ဒါတွေကိုမသိ မသိသလိုနဲ့ဒီဘက်ကနေပြီးတော့ပြန်ပူပေါင်းတဲ့အနုပညာရှင်တွေအများစုကြောင့်ပြည်သူတွေအများကြီးထိခိုက်ရတယ်။မှန်တိုင်းပြောလို့ရှင်ဒီကိုယ်ရဲ့ပြည်သူတွေကိုတတ်ဖြတ်တယ်၊ဖန်ဆီးတယ်၊ရက်ဆက်တယ်အဲ့လိုအာဏာရှင်နဲ့ပြန်ပူပေါင်းပြီးတော့သူတို့ဘာပြည်သူတွေကိုတတ်ဖို့ဝင်ပြီးကူနေတယ်လို့ပဲလို့သမီးမြင်တယ်။အဲ့တော့အနုပညာရှင်တွေဒီလှူရှာမှုမှာပါဝင်ခြင်းမပါဝင်ခြင်းအရင်အရေးကြီးတယ်
။ဒီဒီမိုကရေစီလှူရှာမှုမှာအနုပညာကဟိုထိထိရောက်ရောက်အသုံးချနိုင်မယ်လို့ထင်လား
။သမီးအမြင်နဲ့ကတော့ထင်တယ်။ဒီဒီမိုကရေစီအရေးအတွက်ရောပြီးတော့အခုဒီလိုမျိုးပေါ့နော်အာဏာသိမ်းခံထားရတဲ့ပြည်တွင်းထဲကဒီပြည်သက်တွေပြည်သူတွေအတွက်ကိုရောသမီးလိုကနေပြီးတော့entertain လုပ်ပေးရတာမျိုးရှိတယ်။တခါကျပေးရှင်တဲ့ message တွေကိုဒီ soft power နဲ့ပြပြီးတော့ပေးရတာမျိုးတွေရှိတယ်။ဥမာဆိုရင်တမီးလို့လုပ်ခဲ့တဲ့အထက်မှာဆိုရင်ကိုကိုရိုင်းလည်းအရန်အားရတယ်။ဒီပြည်သူတွေလည်းအရန်ကြည်နှက်ကြတဲ့ content လေးတခုရှိတာပေါ့နော်။အဲ့ဒါကျတော့အတကူအကလေး။အဲ့ဒါဆိုလို့ရှိရင်ဒီတော်လန်ရေးနဲ့ဒီတမီးလို့ဒီပတ်ဝန်းကျင်မှာဖြစ်ပျက်နေတဲ့ဟာတွေကိုဒီဘက်ကအမှုပညာနဲ့ပြန်ဖော်ပြတယ်။ဒီဟာကလည်းတော်တော်လေး reach ရောက်ပြီးတော့လူတွေလည်းအရန်ကြိုက်ကြတယ်ပြီးတော့ကိုကိုတိုင်းလည်းအရန်အားရခဲ့တဲ့ဟာလေးပေါ့နော်အဲ့တော့ဒီလို soft power အနည်းနဲ့မြန်မာပြည်မှာဖြစ်ပျက်နေတဲ့ဟာတွေသွေးမအေးကြဘူးတမီးတို့ကပြသနေရတာဖြစ်တဲ့အတွက်ကြောင့်မလို့အရေးကြီးတယ်လို့ထင်တယ်ဟုတ်ကဲ့
ဒီမိုကရေစီရဲ့လှုပ်ရှားမှုသွေးမသွားအနုပညာနဲ့ဖော်ထုတ်ခဲ့တဲ့အနုပညာရှင်တယုတ်ဆောင်မြတ်နိုအေးကို VOA Studio မှာတွေ့ဆုံမေးမြန်းထားတာပါရှင်ခုတော့တက်တန့်ရောင်တင်လောအစီအစဉ်အလဲရောက်ပါပြီအမေရိကန်ပြည်ထောင်စုနဲ့ကမ္ဘာတစ်လောမှာလက်ရှိယုံတင်ပြသနေတဲ့ဘာဘီရုပ်ရှင်ကဟာသတင်းသုံးပတ်အတွင်းယုံတင်ဝင်ငွေဒေါ်လာတန်းတထောင်ကျော်ရရှိတာပြီးတော့အမျိုးသမီးဒါရိုက်တာတူရဲ့ရုပ်ရှင်ကစံချိန်ကိုရောရုပ်ရှင်ထုတ်လုပ်ရေးကုမ္ပဏီအတွက်စံချိန်ကိုပါချိုးထားပါတယ်။မအေးတနာကျော်ကတက်တန့်ရောင်သတင်းလောအစီအစဉ်မှာတင်ဆက်ထားပါတယ်ရှင်။
အမေရိကန်ပြည်သူ့နဲ့ကမ္ဘာတစ်ဝှမ်းမှာအခုယုံတင်နေတဲ့ဘာဘီရုပ်ရှင်ဟာရုံဝင်လက်မှတ်ရောင်းချငွေစုစုပေါင်းဒေါ်လာတန်တထောင်ကျော်သွားပြီလို့ဒီရုပ်ရှင်ထုတ်လုပ်တဲ့စတူဒီယိုကပြောပါရင်ဟုတ်ပါတယ် Warner Brothers ရုပ်ရှင်ထုတ်လုပ်ရေးကုမ္ပဏီမှာဘယ်ရုပ်ရှင်ကားကမှဒီလောက်လက်မှတ်များများနဲ့မြင်မြင်ရောင်းရတာမရှိခဲ့ဘူးလို့ဆိုပါတယ်ယုံတင်တဲ့သတင်းသုံးပတ်နဲ့ရုပ်ရှင်ကဝင်ငွေတန်တထောင်ကျော်ရရှိတာမှာဇူလိုင်လ27ရက်နေ့မှာယုံတင်ကလေးကအမေရိကန်နဲ့ကနေဒါနိုင်ငံကနေပြီးတော့ဝင်ငွေဒေါ်လာတန်459တန်တခြားနိုင်ငံတွေကနေဝင်ငွေဒေါ်လာတန်582တန်ရရှိတဲ့အတွက်ကြောင့်မို့ဒေါ်လာတန်တထောင်ကျော်သွားခဲ့တာပါတကယ်လဲဟောလိဝုဒ်အမေရိကန်ရုပ်ရှင်လုပ်ငန်းကြီးရဲ့ရာဇဝင်မှာတကယ်လူနည်းနည်းလေးပဲအတိအကျပြောရရင်တော့စုစုပေါင်းဒါရိုက်တာ28ဦးပဲရိုက်ကူးတဲ့ရုပ်ရှင်ကားပေါင်း53ကားကပဲလက်မှတ်ရောင်းချဝင်ငွေဒေါ်လာတန်တထောင်ကျော်ရတဲ့ရုပ်ရှင်ကားတွေဖြစ်နေရိုက်ကူးနိုင်ခဲ့ပါတယ်ခုတော့ဒီ28ဦးတည်းကိုတူပေါင်းပြီးတော့29ဦးဒီထဲမှာအရင်ကအားလုံးကအမျိုးသားဒါရိုက်တာတွေကြီးပဲဖြစ်ပါတယ်အမျိုးသား28ဦးအခုအမျိုးသမီးဒါရိုက်တာ2ဦးဖြစ်ပါတယ်သူ့ရင်ဝင်ခွင့်အများဆုံးရထားတဲ့အမျိုးသမီးဒါရိုက်တာရဲ့ရုပ်ရှင်ကားက Wonder Woman ဖြစ်ပြီးတော့တကွာလုံးဝင်ငွေဒေါ်လာ822တန်းနီးပါးရရှိခဲ့ပါတယ်ဘာဖြစ်ရုပ်ရှင်ကားကိုရိုက်ကူးတဲ့ဒါရိုက်တာ Greta Gerwig ကဇာညွန်းကိုလည်းနောက်တစ်ယောက်နဲ့အတူသူပူရဲရေးခဲ့တာဖြစ်ပါတယ်ဒီရုပ်ရှင်ကားကရုပ်ရှင်ထုတ်လုပ်ရေးကုမ္ပဏီ Warner Brothers ရဲ့တက်တန်100အတွင်းမှာအချိန်တိုဆုံးနဲ့လက်မှတ်အများဆုံးရောင်းခဲ့ရတဲ့ရုပ်ရှင်ကားဖြစ်တယ်လို့ Warner Brothers ရဲ့ပြည်ရင်းလက်မှတ်ဖြန့်ချီရေးဌာနဥက္ကဋ္ဌကပြောပါတယ်။ဩဂုတ်လ6ရက်နေ့တနင်္ဂနွေနေ့အထိဆိုရင် Barbie ရုပ်ရှင်ယုံတင်တာ18ရက်ရှိပါပြီ။သူ့အရင်ကဆိုရင်တော့ Harry Potter ရုပ်ရှင်ကားတစ်ကားဖြစ်တဲ့ Harry Potter and the Deathly Hallows အပိုင်းနဲ့ဇာတ်ကားကလက်မှတ်ရောင်းချမှုအမြင့်ဆုံးဖြစ်နေယုံတင်19ရက်အတွင်းမှာဒေါ်လာတန်း1000ကျော်ဘူးရခဲ့တာပါဒီလိုမျိုးရုပ်ရှင်ကအောင်မြင်မှုတွေလည်း Warner Brothers ရဲ့ဈေးကွက်ဖြန့်ချိမှုနည်းတွေကအထူးကျွမ်းကျင်တာလည်းအများကြီးပါပါတယ် Coffee Design တွေကိုပန်းရောင်နဲ့ Barbie အရုပ်ဒီဇိုင်းဆင်ထားတာကအစားတကယ့်အိမ်စစ်ကိုအရုပ်အိမ်လိုမျိုးဖန်တီးထားတာနောက်ပြီး Cross Panel ကုမ္ပဏီကထုတ်လုပ်တဲ့ Barbie ပစ္စည်းအစုံနေရာတိုင်းမှာ Barbie ကလက်ညှိုးထိုးမလွဲအောင်တွေ့နေရပါတယ်ဘာဘီအရုပ်ထုတ်လုပ်တဲ့ Mattel ကုမ္ပဏီနဲ့ဘာဘီရုပ်ရှင်ထုတ်လုပ်ရေး Warner Brothers တို့ရဲ့ဈေးကွက်ဖြန့်ချိမှုဖြစ်ပါတယ်။သတင်းတွေမှာဖော်ပြချက်အရဘာဘီရုပ်ရှင်ဈေးကွက်ဖြန့်ချိရေးအတွက်ဒေါ်လာတန်150သုံးထားတယ်လို့ဆိုပါတယ်။ဒါဟာရုပ်ရှင်ရိုက်ကူးထုတ်လုပ်ဖို့ကုန်ကျတဲ့ဒေါ်လာတန်145တန်းကိုကျော်လွန်ပြီးတော့သုံးစွဲထားတာပါ။ ဒါမှလည်းအကုန်ခံရကြုံနဲ့တယ်ဆိုတာသိကြပါရဲ့နော်ရုပ်ရှင်ကအခုဝင်ငွေဒေါ်လာတန်းတစ်ထောင်ကျော်ရထားပြီဖြစ်ပါတယ
်It is the best day ever. So is yesterday, and so is tomorrow.
And every day after that, we're going to be talking about the ocean. Because our survival plan is to go see the lake, the young men may tire again. Because young men will quit playing football. The China young men will don't buy new jobs. Angola, say any man, young men will be dying now. Mama, the China our young men will be doing new young men new jobs. Are you kidding? The ocean, Mama, Bobby, do you see? The power the ocean and men the migal. New day, the new day, the new day. The crazy people, young men, tired, lame young. Ocean men the migal. So they get a lot of things to do. Young men, the money. Then they put the bill. Warner Brothers Entertainment Company, got a power match. The bill, I'm not sure. I could not see that. The top of the mountain, the top. When they got the town, the sand. So now, my young men, the ocean, got a lot of money. The new day, the Spider-Man across the.Spider-Verse ရုပ်ရှင်ကားကလည်း LGBTQ လိင်စိတ်ကွဲပြားသူအရေးနဲ့ပတ်သက်ပြီးတော့အခန်းတစ်ခုပါလို့ဆိုပြီးတော့ဖြတ်ခံရတာဖြစ်ပါတယ်။အဲ့မှာ LGBTQ ရဲ့အလံပါပြီးတော့အဲ့ဒီအခန်းကိုဖြတ်ပေးဖို့ပြောခဲ့ပြီးမလဲ။ရုပ်ရှင်ကားထုတ်လို့ရေးကုမ္ပဏီကမဖြတ်ပေးတဲ့အတွက်ကြောင့်မလို့အစပိုင်းမှာရုပ်ရှင်မပြဘဲနဲ့စီစစ်ဖို့စောင့်ထားခံရပြီးတော့မှနောက်ပိုင်းမှာပြသခွင့်ကလုံးဝပိတ်သွားခဲ့ပါတယ်။
မဟိတနာကျော်အပတ်စဉ်တင်ဆက်နေတဲ့တက်တန့်ရောင်သတင်းလောအစီအစဉ်ကိုထုတ်လွှင့်ခဲ့တာပါရှင် VOA မနက်ခင်းအစီအစဉ်ကိုလိုင်းတိုမီတာ25 40 51နဲ့ VOA ရဲ့ Facebook စာမျက်နှာကနေဆက်ပြီးတော့ထုတ်လွှင့်နေပါတယ်ဒီ VOA ကထုတ်လွှင့်ပေးနေတဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုလည်း VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ bamish.voanews.com ရဲ့ပင်မစာမျက်နှာရဲ့လက်ရဖက်မှာတွေ့ရတဲ့တိုက်ရိုက်နာစီယံဆိုတဲ့အောက်မှာနေ့စဉ် TV သတင်းလော TV မဂ္ဂဇင်းနဲ့ဗီဒီယိုသတင်းတိုလေးတွေကိုကဏ္ဍအလိုက်လွယ်တကူရှာဖွေကြည့်ရှုနာဆင်နိုင်ပါတယ်အခုတော့ကြံနေသေးတဲ့အချိန်တွင်တည်င်းအချင်းချုပ်ကိုကိုငင်းချမ်းအေးပြောပြပေးပါရှင
်။ Sorry Arabia နိုင်ငံဂျဒားမြို့မှာဒီသတင်းပတ်ကုံကကျင်းပခဲ့တဲ့ Ukraine ငင်းချမ်းအေးဆွေးနွေးပွဲမှာပါဝင်တဲ့နိုင်ငံအားလုံးကနောက်ဆက်တွဲထပ်မံတွေ့ဆုံဖို့သဘောတူညီခဲ့ကြပြီးဒါဟာရုရှားနိုင်ငံအတွက်ကြီးမားတဲ့ထိုးနှက်ချက်ဖြစ်ကြောင်း Ukraine သမ္မတယုံအကြီးကဲ Andriy Mark တနင်္လာနေ့ကသတင်းစာရှင်းလင်းပွဲမှာပြောပါတယ်။ဂျဒားငင်းချမ်းအေးဆွေးနွေးပွဲကိုတက်ရောက်ခဲ့တဲ့နိုင်ငံအားလုံးက Ukraine လက်ရင်နဲ့နေမည်ဆွေးနွေးရေးကိုအပြေအဝထောက်ခံကြောင်းနဲ့အစည်းအဝေးမှာယူကရိန်းကကျင်းပထားတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုပဲဆွေးနွေးခဲ့တယ်ဆိုပါတယ်။ဒါပေမဲ့ယူကရိန်းဘက်ကအဆိုပြုထားတဲ့ရုရှားတပ်တွေစုခွာရေးနဲ့ယူကရိန်းပိုင်နဲ့အားလုံးကိုပြန်လည်ပေးအပ်ရေးတောင်းဆိုချက်ပါဝင်အချက်၁၀ချက်ပါငြိမ်းချမ်းရေးအစီအစဉ်ကိုတော့တက်ရောက်တဲ့နိုင်ငံအားလုံးသဘောတူညီဖို့ညှိမိရခဲ့ကြပါဘူး။နှစ်ရက်ကြာကြာငြိမ်းချမ်းရေးထိပ်သီးအစည်းအဝေးမှာနိုင်ငံပေါင်း42နိုင်ငံကအကြီးတန်းအရာရှိတွေတက်ရောက်ခဲ့ကြပြီးရုရှားကိုတော့ဖိတ်ကြားခြင်းမရှိခဲ့ပါဘူး။အရင်ဝန်ကြီးချုပ်ဗိုလ်ချုပ်ကြီးဟောင်းပရာယုတ်နဲ့လက်တွဲခဲ့တဲ့ပါတီနဲ့ညွန်ပေါင်းအစိုးရဖွဲ့မယ်လို့ဖွေထိုင်းပါတီကတလင်းလာနေ့ကကြေညာလိုက်ပါတယ်။ဘွန်ဂျာထိုင်းပါတီဟာနောက်ဆုံးရွေးကောက်ပွဲအရအမတ်နေရာ82နေရာရရှိထားပြီးဖွေထိုင်းပါတီက142နေရာရရှိထားတာမို့စုစုပေါင်း212နေရာရရှိပြီးဖြစ်ပါတယ်။ညွန်ပေါင်းအစိုးရဖွဲ့နိုင်အောင်အခြားပါတီတွေကပါဝင်ဖို့ကန့်လန့်သွားမယ်လို့ဖွေထိုင်းပါတီကကြေညာချက်ထုတ်ပြန်ပါတယ်။တော်ဝင်အသေးဖြတ်မှုဥပဒေကိုမပြင်ဆင်တဲ့ပြင်ရွေးကောက်ပွဲမှာအမတ်နေရာအများဆုံးရခဲ့တဲ့ရှေ့သို့ချီ Move Forward ပါတီညွန်ပေါင်းအစိုးရမှာမပါဝင်ဖို့သတ်မှတ်ချက်နှစ်ချက်နဲ့ဘွန်ဂျာထိုင်းပါတီကဖွေထိုင်းပါတီနဲ့လက်တွဲခဲ့တာဖြစ်တယ်လို့တနင်္လာနေ့မှာလုပ်တဲ့နှစ်ပါတီပူးတွဲသတင်းစာရှင်းလင်းပွဲမှာဘွန်ဂျာထိုင်းပါတီခေါင်းဆောင်အနုတင်ချန်ဝီလာကူကပြောပါတယ်။ရေပိုင်နဲ့အငင်းပွားနေတဲ့တောင်တရုတ်ပင်လယ်အတွင်းဖိလစ်ပိုင်သမောတွေနဲ့ထိတိုက်တွေ့ချိန်မှာတရုတ်ကမ်းခြေစောက်တပ်ကပြင်းထန်တဲ့ရေမြောက်တွေအုံပြုခဲ့တာနဲ့ပတ်သက်ပြီးပြင်းပြင်းထန်ထန်ကတ်ကွက်ခဲ့ကြောင်းတရုတ်တမ်မတ်ကိုတလင်းလာနေမှာစင့်ခေါ်ပြောဆိုခဲ့တယ်လို့ဖိလစ်ပိုင်တာဝန်ရှိသူတွေကပြောပါတယ်။စနေနေ့ကဖိလစ်ပိုင်နိုင်ငံပလောင်ဝမ်မြေနီတောင်တရုတ်ပင်လယ်ထဲကဖိလစ်ပိုင်စစ်တပ်ထိန်းချုပ်ထားတဲ့တနာကြောက်တန်းအနီးမှာဖိလစ်ပိုင်ရေရင်တွေကကျွန်းပေါ်မှာသူတို့တပ်ဖွဲ့စီရစ်ကားတွေလာပို့တော့နှစ်ဖက်တင်းမာမှုတွေဖြစ်ခဲ့တာပါ။
တရင်ချင်းချက်ကိုကိုငင်းချင်းအကြီးညာခဲ့တာပါရှင်ဒီကနေ့မနေ့အတွက်စီစဉ်ထုတ်လို့ရင်မှုကမတင်ရတဲ့ဖြစ်ပြီးတော့ engineer တွေကတော့ Jonah Cummings နဲ့ Charleston Mock တို့ဖြစ်ပါတယ် VOA ရဲ့ဒီကနေ့မနေ့ခင်းစီစဉ်တွေကို line to meter 25 40 51နဲ့ VOA ရဲ့ Facebook ကနေထုတ်လွှင့်ခဲ့တာပါတောသားရှင်များနေ့တကွာမြန်မာပြည်သူပြည်သားအားလုံးကျန်းမာရှင်လန်းပါစေရှင် VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးကျေးဇူးတင်ပါတယ်ကျမအနောင်လာပါThank you.
This program has come to you from the Voice of America, Washington.